Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဖေဖော်ဝါရီလ29ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာဘန်းရဲ့ရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုနဲ့ဆိုလို့ရှိရင် Light to Meter 3149နဲ့ Light Lab Meter 190ပြည်VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သန်းပ
ါဂါဇာတောင်ပိုင်း Rafah ကိုမြေပြင်ထိုးစစ်မဆင်ခင်အရသာထောင်ပေါင်းများစွာဘေးလွတ်ရာကယ်ထုတ်မဲ့အစီအစဉ်တရက်ကို Israel ဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်နေမြေပိုင်နဲ့ညှင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းက Scarborough ရှိုးကျွန်းဟာသူ့ပိုင်နေမြေဖြစ်တဲ့ဆိုပြီးတော့တရုတ်နိုင်ငံကြီးဌာနကထပ်လောင်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းကမင်းပြားနဲ့ရန်ပြဲမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတွေကိုအေးရခိုင်တပ်တော်ကတိုက်ခိုက်နေကြမလို့တိုက်ပွဲတွေပြင်းထန်နေပါတယ်
အဲဒီလိုထိတ်တရောက်သတင်းတွေပြင်မြန်မာနိုင်ငံက online အလိညာလုပ်ငန်းမှာပိတ်မိနေခဲ့တဲ့ယူဂန္ဒာနိုင်ငံသားတွေအကြောင်းဆော်ရက်စာတမ်းရှိပဲလာရောက်ကြသူတွေကိုပြန်ပို့မဲ့မလေးရှားနိုင်ငံရဲ့အစည်းအဝေးအမေရိကန်နိုင်ငံရေးမှာရုရှားကအဓိကကျလာပုံလူမဲတွေရဲ့အကြီးအနုပညာပြပွဲနယူးယောက်မြို့ကယူကရိန်းခောက်ကန်ရေးစစ်ဂီတပွဲတော့စတဲ့သတင်းဆောင်ပါတွေကိုလည်းတင်ပြပါအောင်မယ်အပတ်စဉ်အစည်းအဝေးမှာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခင်းတဲ့တတ်တရောင်သတင်းတွေကိုရှုစားနားဆင်ကြမှာပါအခုတော့ထိတ်တရောင်သတင်းတွေကိုနန်းလောင်ကကြောပြပေးပါဦးမယ
်ကာဇာတောင်ပိုင်းရာဖာမြို့မှာချေကွယူထားတဲ့ဟာမတ်တို့ကိုမြေပြင်ထိုးစစ်မဆင်ခင်အဲ့ဒီကထမောင်းများစွာသောအရတားတွေပေးလို့ရရှောင်းတိန်နိုင်မဲ့အစီအစဉ်တရက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နာတန်ယာဟူရုံးကတနင်္လာနေ့မှာထုတ်ပြန်ပါတယ်အဲ့ဒီကအရတားတွေကိုရွှေ့ပြောင်းမဲ့နေရာကိုတော့ပြောမထားပါဘူးအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုကတော့အီဂျစ်နိုင်ငံနဲ့ဆက်အနီးရာဖာမြို့ကဒေသခံပါလက်စတိုင်းနာတွေလုံခြုံပေးခင်အောင်မဆောင်ရွက်နိုင်သေးခင်မြေပြင်ထိုးစစ်ဆင်တာမလုပ်ဖို့တတိပေးထားပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကတော့ရာဖာမြို့ကဟာမတ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နိုင်ရင်သတင်းမှတ်အတွင်းစစ်ပွဲအောင်နိုင်မယ်လို့ပြောပါတယ်။တနင်္လာနေ့ကဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့အစီအစဉ်ထဲမှာပါလက်စတိုင်းပြည်သူတွေကိုရွှေ့ပြောင်းမဲ့နေရာအသေးစိတ်မပါသလိုအီဂျစ်နိုင်ငံကလည်းတုန်နယ်ဆက်ပေါက်တွေကိုဖွင့်မပေးနိုင်ဘူးလို့ပြောပါတယ်။အော်တိုဘာ9ရက်ကဟာမတ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာအစ္စရေးဘက်ကလူပေါင်း1,400တေဆုံးခဲ့ပြီးတဲ့နောက်မြေထဲပင်လယ်တစ်လျှောက်ကျဉ်းမြောင်းတဲ့နယ်မြေပေါ်ကဂါဇာဒေသကိုအစ္စရေးဘက်ကအကြီးအကျယ်တံပြန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကဒီစစ်ပွဲမှာအနိုင်ရမှာမဟုတ်ဘူးလို့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ကဖေဖော်ဝါရီလ26ရက်နေ့မှာပြောပါတယ
်။ Aujourd'hui, pas simplement à une date qui marque un peu plus des 2 ans du début de cette guerre d'agression.
Ukraine စစ်ပွဲမှာရုရှားကအနိုင်ရမှာမဟုတ်သလိုအနိုင်ရတဲ့စစ်ပွဲမျိုးလည်းမဟုတ်ပါဘူး. Ukraine လုံခြုံရေးအတွက်ကျွန်တော်တို့ပူးပေါင်းဆောင်နေပါတယ်။ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးကိုပါထက်သွင်းဆွေးနွေးနေပါတယ်လို့ပြည်ထစ်သမ္မတ Macron ကပြောဆိုသွားတာပါ. Ukraine စစ်ပွဲကိုအနိုင်ရလိုက်မယ်ဆိုပြီးတော့ရုရှားသမ္မတ Vladimir Putin ကပြောဆိုနေတာပါ.ဥရောပနိုင်ငံ20ကခေါင်းဆောင်တွေကတော့ယူကရိန်းကိုစူပေါင်းအားနဲ့ပူးပေါင်းကူညီနိုင်ရေးပြည်ထနိုင်ငံပါရီမြို့မှာတနင်္လာနေ့ကစတင်ပြီးတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းရုရှားရဲ့ထိုးစစ်တွေပြင်းထန်လာချိန်မှာပဲယူကရိန်းအတွက်လက်နက်ခရယံတွေတိုးမြှင့်ကူညီနိုင်ရေးဆိုတဲ့အချက်ကိုလည်းပြင်သစ်သမ္မတကဥရောပခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးနေတာပါ။ရုရှားတပ်ကကနဦးအောင်မြင်စွာတွန်းလှန်တိုက်ခိုက်ခဲ့တဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအရှေ့ပိုင်းစစ်မြေပြင်မှာတော့ယူကရိန်းတပ်တွေအရေးနှိမ်လာသလိုလက်နက်နဲ့တပ်သားမလုံလောက်မှုနဲ့ပါရင်ဆိုင်နေကြတာဖြစ်ပါတယ်။ဒီအစည်းအဝေးဟာယူကရိန်းအတွက်လက်နက်အစ်စ်တွေပေးဖို့ပို့ဆိုတာထက်မြေပြင်စစ်ပွဲမှာပုံမထျောင်မဲ့နီလာတွေကိုဆွေးနွေးတိုင်ပင်ကြမှာဖြစ်ပြီးယူကရိန်းနဲ့မဟာမိတ်နိုင်ငံတို့ကြားညှိနှိုင်းဆောင်ရွက်မှုတွေတွန်းမြင့်ဆောင်ရွက်ဖို့ပို့ပါဆွေးနွေးကြမှာဖြစ်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်နေတို့အဖွဲ့ဝင်ဖြစ်ရေးဆွေးနွေးနိုင်ငံရဲ့လျှောက်ထားချက်ကိုဟန်ဂရီလွှတ်တော်မှတနင်္လာနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုတိုးချက်တုံ့ပြန်လိုကြတဲ့နေတို့အဖွဲ့ကတော့ဆွေဒင်ကိုအဖွဲ့ဝင်ဖြစ်အတည်ပြုနိုင်ရေးနှောင့်နှေးနေတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြရတာပါ။ဒါပေမဲ့လည်းအဖွဲ့ဝင်လျှောက်ထားမှု18လထဲရောက်လာချိန်မှာအခုတော့အတည်ပြုနိုင်ခဲ့ကြပါပြီ။ဟန်ဂရီအစိုးရကလရယ်နဲ့ချီကန့်ကွက်နေတာကိုလွှတ်တော်အမတ်တွေကထောက်ခံမဲ188မဲကန့်ကွက်မဲ6မဲနဲ့မဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်။ရှူရင်ကိုနေတို့အဖွဲ့ဝင်အဖြစ်ထောက်ခံရေး2022ခုနှစ်ဇူလိုင်လကတည်းကဝန်ကြီးချုပ်ဗစ်တာအိုပန်အစိုးရအဖွဲ့ကတင်သွင်းထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာရပါတီကလွှတ်တော်မှာဆန့်ကျင်ကာကွယ်နေခဲ့တာကြောင့်ရှေ့ဆက်မတိုးနိုင်ပဲကြန့်ကြာနေခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်30နိုင်ငံစလုံးရဲ့ထောက်ခံမှုရမှသာနေတို့အဖွဲ့ဝင်ဖြစ်ခွင့်ရှိတာပါ။ ဆူရီယာရှောက်ထားမှုကိုတူရကီနိုင်ငံကပြေခရီလာမှာထောက်ခံခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံကအခုလိုနောက်ဆုံးမဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်။ဆွီဒင်ဝန်ကြီးချုပ်အိုလဖ်ခရစ်စတာဆန်ကရောဒါဟာသမိုင်းဝင်နေတဲ့နေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
View in မြန်မာဘာရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ညမြေပိုင်နဲ့အရင်ပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်ကစကာဘိုရိုရှိုဂျွန်ကိုသူ့ပိုင်နဲ့မြေဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာထပ်လောင်းပြောဆိုပါရယ်တရုတ်လိုဟန်ယန်ဒေါလို့ခေါ်တဲ့စကာဘိုရိုရှိုဂျွန်ကိုတရုတ်တို့ကသမိုင်းဝင်ပိုင်ဆိုင်ခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူမောင်နင်းကပြောဆိုပါရယ်ဟွန်ယန်ကျွန်းရေပြင်တဝိုက်မှာဖိလစ်ပိုင်နိုင်ငံရဲ့လက်တလောဆောင်ရွက်မှုတွေဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေနိုင်တဲ့အတွက်အချုပ်အခြာအာဏာခိုင်မြဲရေးရေချောင်းအခွင့်အရေးနဲ့နိုင်ငံအကျိုးစီးပွားကိုကာကွယ်ဖို့တရုတ်အစိုးရကလိုအပ်သလိုဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဂျိုအနီရှေဘော်အတာအစီအစ်တစ်ခုဂျိုရူတပ်ပုံတွေမှာတွေ့မြင်ခဲ့ရပြီးတဲ့နောက်တရုတ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါရယ်ဖိလစ်ပိုင်ရဲ့အထူးစီးပွားရေးဆောင်ရေမိုင်းနေရာအတွင်းမှာရှိတဲ့စကာဘိုရိုရှိုဂျွန်းအနီးဖိလစ်ပိုင်အစိုးရကငါးဖန်တင်မော်တစီကိုတရုတ်ကကြားဖြတ်ဟန်တာနေပုံရတဲ့ပုံရိပ်တွေကိုလည်း Maxar Technologies ရဲ့ဂျူရူတပ်မုံတစ်ခုမှတွေ့ရပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုပုံရိပ်တွေနဲ့ဂျူရူအမှတ်တမ်းတပ်ပုံတွေမှာလည်းဖေဖော်ဝါရီလ22ရက်နေ့ကစကာဘိုရိုရှိုဂျွန်းအနီးမှာတရုတ်ကမ်းခြေဆောင်တပ်ကရေပေါ်အတာအစီတွေလိုက်ရောက်ချထားတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းစစ်ကောင်စီရဲ့တိုင်းဘဟုလေကျင်ရေးတင်းနှံကြောင်းကိုရခိုင်တပ်တော်အေကတိုက်ခိုက်နေပြီးနေရာအများစုကိုသိမ်းယူထားပြီလို့အေအေပါဝင်တဲ့ညင်းနောင်သုံးဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရံပြဲမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့တပ်ကိုလွှတ်ခဲတာကိုအေအေဘက်ကပြန်လည်ရှင်းလင်းတိုက်ခိုက်ခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတော်ဝမ်းမှာတော့ရခိုင်ဒေသအပြင်ချင်းပြည်နယ်စကိုင်းတိုင်းကရင်ပြည်နယ်နဲ့တနင်္လာရီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေပိုးပြီးတော့တွန်းပြင်လုကိုင်းနေပါတယ်။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာလည်းဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေပြီးကလေးမြို့မြောက်ပိုင်းမှာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးကိုအသုံးပြုပြီးတော့တိုက်ခိုက်တယ်လို့ဒေသရင်းသတင်းတွေအရသိရပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ကလေးမျိုးကလေးတက်ကတော့ PDF ကကွယ်ရေးတပ်တွေကတိုက်ခိုက်ပြီးကျောင်းဝန်ထမ်းတဲ့ဆရာဆရာမတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်တိုက်ပွဲအတွင် PDF တချို့ရဲ့ရုပ်အလောင်းနဲ့လက်နက်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာတော့ကရင်ပြည်နယ်ရင်းကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီစခန်းနဲ့ဂိတ်စခန်းတချို့ကို KNLA ပူးပေါင်းတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်လကဘာရဲ့တောင်ဝင်ရိုးစွန်းအနီးမှာဘေးတိုက်ဆင်းသက်ခဲ့တဲ့အမေရိကန်ပုဂ္ဂလိကလာဆင်းရင်ဟာအင်္ဂါနေ့မှာတော့အလုံလုံနိုင်တော့မှမဟုတ်ဘူးလို့ယူဆရပါတယ်။အင်္ဂါနေ့လောက်ဆိုရင် Odysseus လာဆင်းရင်ရဲ့ဆိုလာပြားတွေအပေါ်နှေးရောင်ကြီးကြားရောက်နိုင်တော့မှမဟုတ်ဘူးလို့အကာသယာဉ်တွေကိုတိဆောက်ပြန်တန်းနေတဲ့ Houston မြို့အခြေစိုက် Intuitive Machines Company ကတင်းနှင်းလာနေမှာပြောပါတယ်။လာဆင်းရင်ကပေးပို့လာမယ့် data အချက်အလက်တွေကို American အကာသစူဇန်လေလာရေးဌာန NASA နဲ့အခြားအဖွဲ့အစည်းတွေကမျှော်လင့်နေတာပါ။ဆိုလာပြားမှာနေရောင်ကြီးမရတော့တဲ့အတွက်သတ်မှတ်ထားတဲ့အချိန်ထက်၂ရက်၃ရက်စောပြီးတော့ Odysseus ရဲ့လုပ်ငန်းတွေရပ်သွားတာလည်းဖြစ်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအနေနဲ့ပြီးခဲ့တဲ့ကြာတာပတိနေ့ကပဲလကဘာဘော်ကို Odysseus ဆင်းသက်ခဲ့တာဖြစ်ပါတယ်။ NASA ကထုတ်ပြန်တဲ့ဂျူရူတပ်ပုံတွေအရ Odysseus ရင်ငယ်ဟာသတ်မှတ်ထားတဲ့နေရာနဲ့2ကီလိုမီတာအကွာလောက်မှာဆင်းသက်ခဲ့တာလည်းဖြစ်ပါတယ်။
မနက်ခင်းနောက်ဆုံးအသတင်းတွေကိုနားလောင်ချင်ကြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာယူဂန်ဒါနိုင်ငံသားအယောက်30လောက်ဟာအွန်လိုင်းလိမ်လည်သူတွေဖြစ်အတိအဓမ္မအလုတ်စိတ်ခိုင်ခံရတယ်လို့ယူဂန်ဒါဆွေရကပြောပါတယ်အွန်လိုင်းလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကသူတို့ကိုအလုတ်နဲ့မျှလိမ်ခေါ်ဖမ်းဆီးထားတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်အဲ့ဒီတက်ကလွတ်မြောက်လာသူတချို့နဲ့ဟာလီမာအသူမာနီနဲ့မူကာဆာဖရန်စစ်စ်တို့တွေ့ဆုံဘေးပြားထားတာကိုကိုချင်းချန်ကတင်ပြပေးမှာပ
ါ ID နီးပညာကျွမ်းကျင်သူတူဦးဖြစ်တဲ့ Francis Magisha ဟာအာရှမှာငရဲကြခံရပြီးယူဂန်ဒါကိုပြန်ရောက်လာတာပါ Lao Nayama data manager ne ID Juanjin to appear a low satin geraba. Do yaw be majagi mawe, do the tiriga. Deal young winners win the town chowtow, American dollar ne suing, Natalia Jo, a juiti ne, loop yogevare. A now do a low chin lay yodi of young dogevare.
I never expected someone to come and tell
me. Deoga Janago Labiro, Meha, Najombe, Nadra, Lo Pia, Melu Pioramu, Perungama, Mamulin Tabo.
Do Nangan Gulaman and Fomigo, Tain Havi, Nemanangamashi, a community Kugo, Yansa, Kangayar, Elu, Magi Shaga Piovare, Erigo Yapo, Mega, Mika, the same, Lane Po Begabi, Data Rego, Simayame, Sa, Online Lane Muri Lopo, Adinsi, Kang Kangayar, Elu, Tuga Piovare, DVD O Masoe, Sewis on Witare Durega. Magushalo, Lungarego, online Lingle, who loaded Winego, Gane, Lipo Niraba, Kake, Jandane, a chain area, Alma, a chain jaji, a date low low kangang air, Magishaga, Jobare.
If you don't get a person that's like the odds,
the Nego, Ludia, Long Mamma, Yawson, any Nego, a long Mapipulu, Droga, Tamabare, Redra, a big big canavare, Dane, two canavare, Jack canavare, Baylona, like canavare, the hardly tango majone, don't havare.
ကျွန်တော်မလုံနိုင်ပါဘူးပြန်ကျင်တယ်လို့ပြောရင်ထိုင်ကုန်မှာကျိုးနဲ့တုတ်ထားတာပါသူတက်နိုင်သလောက်လူတွေအများကြီးကိုဆက်သွယ်ခဲ့ပြီးတဲ့နောက်ထွက်လာလို့ရခဲ့တယ်လို့မဂီရှာကပြောပါတယ်နိုင်ငံတကာတန်ရုံတွေနိုင်ငံတကာတရားမျှတမှုမစ်ရှင် NGO အဖွဲ့နဲ့မြန်မာပြည်မှာရှိတဲ့ယူဂန္ဒာတန်ယုံတွေကိုသူကဆက်သွယ်ခဲ့တာပါစစ်ကောင်စီကိုစန့်ကျင်တဲ့သဘုံလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံကအွန်လိုင်းလိန်လဲတဲ့နေရာတွေမှာအလားတူအခြေအနေမျိုးနဲ့ယူဂန္ဒာနိုင်ငံသားအယောက် 300 လောက်ဟာဒီကိစ္စကိုမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့ဆွေးနွေးတဲ့အခါမှာတော့ပြန်လွတ်လာတဲ့ယူဂန္ဒာနိုင်ငံသားတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အရေးမယူပါဘူးလို့ဂရုပေးခဲ့တယ်လို့ကီကန်ဂျီကပြောပါတယ်
But of course they also acknowledge that
နောက်ပြီးအဲ့ဒီနေရာတွေကသဘုံတွေထိချုပ်ထားတဲ့နယ်မြေဆိုတာကိုသူတို့ကလည်းသိမှပြပါတယ်။ဒါကြောင့်ပြည်သူစစ်တွေနဲ့ပတ်သက်တဲ့ဥပဒေမဲမှုတွေကတိတ်ကိုရှုပ်ထွေးပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရကိုဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်တာမရှိသေးပါဘူး။တရုတ်ပြည်ပြင်ပကလူတွေကိုလိန်ဖို့အတွက်အင်္ဂလိပ်စကားနဲ့တခြားဘာသာစကားပြောနိုင်တဲ့လူတွေကိ
လူတွေကအင်္ဂလိပ်လိုကောင်းကောင်းပြောတတ်ပါတယ်။ဒါကြောင့်လိမ္မော့အတွက်ဆိုရင်တော့ပိုးပြီးတော့လွယ်သွားပါတယ်။တရုတ်လူမျိုးတွေမကတခြားလူမျိုးတွေကိုပြစ်မှတ်ထားနိုင်တာပါ။တခါတလေမှာတော့ရာဇဝတ်သားတွေကခံလိုက်ရတဲ့သူတွေကိုသုံးပြီးဗီဒီယိုကောနဲ့ပြောဖို့နောက်ထပ်လိမ်ဖို့တားဟောင်းတွေကိုရှာတတ်ပါတယ်။အင်္ဂလိပ်လိုပြောတတ်တဲ့သူလိုတယ်မလား။အင်္ဂလိပ်စကားမပြောတတ်တဲ့တရုတ်တယောက်ကိုလှောက်ခိုင်းမယ်ဆိုရင်မလွယ်ဘူးဖြစ်သွားမယ်လေ။
မြန်မာနိုင်ငံမှာဒီလိုလိမ်လည်တဲ့ရာဇဝတ်မှုတွေဟာအကျင့်ပြည့်ခြားစားမှုတွေကြောင့်အကာအကွယ်ရနေပြီးစစ်ကောင်စီနဲ့တပုံထိန်ချုပ်တဲ့နေရာတွေမှာတရုတ်ရာဇဝတ်ဂိုင်းတွေကခိုးလုံနေကြတာလို့ချမ်းကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရောက်ယူဂန္ဒါနိုင်ငံသားတွေရဲ့သတင်းကနေမလေးရှားရောက်မြန်မာနိုင်ငံသားတွေရဲ့သတင်းကိုဆက်ပြီးကြည့်ကြအောင်ခင်ဗျာအထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာတာဝန်တွေရဲ့ထောက်ခံချက်နဲ့နေရက်ပြန်ပို့မဲ့အစီအစဉ်ကိုအခုလာမဲ့မတ်စတာတရက်ကစပြီးလုပ်သွားမယ်လို့မလေးရှားဆွေကကြေညာထားပါတယ်။အထောက်ထားမဲ့နေထိုင်သူတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများပြားရှိနေပြီးပြန်ကြည့်သူနေပါကြောင့်မလေးရှားရောက်မြန်မာလူသမားတွေကပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုကိုသားညူကပြောပြမှာပါ။
မလေးရှားနိုင်ငံမှာအထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုဖမ်းဆီးထောင်ချတာတွေမလုပ်ဘဲနဲ့သက်ဆိုင်ရာတန်ယုံရဲ့နိုင်ငံသားဖြစ်ချောင်းထောက်ခံချက် CI နဲ့မတ်စတာတည်းနေကစပြီးတော့နေရက်တွေကိုပြန်ခွင့်ပေးသွားမယ်လို့မလေးရှားပြည်ထောင်ဝင်ကြီးစိုက်ဖူဒင်းအစ်စမီကမကြသေးခင်ကအသိပေးပါရယ်စီကံဖောက်ပြက်မှုတွေအတွက် ringgit 300ကနေပြီးတော့900အထိဒဏ်ငွေသူသည်ပေးဆောင်ပြီးတာနဲ့ပြန်လို့ရမယ်လို့ဆိုပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအသက်ဝင်လာတဲ့အတွက်ပြန်ဖို့စီစဉ်ထားသူတွေတော်မှစဉ်းစားခက်တဲ့အခြေအနေမျိုးကြုံနေကြရတယ်လို့မလေးရှားကမြမလူမှုကွန်ရီအသင်းတစ်ခုရဲ့တာဝန်ခံက view ကိုပြောပါတယ
်။ဟုတ်တယ်သူတို့မက်ဆာဒရနေမှာဒီနေရာကို overstay ပေါ့သူပြန်မလို့နေမှာပေါ့ တို့အဲ့လိုပြောတာလေတို့လူစင်းတဲ့ကျင်းဝဲစီဝဲတွေမှာပြောတယ်တို့တို့ကကြောင်ညာသာနဲ့တန်ကြီးပြီးဆောင်ကားတွေပါဟောရက်သတ်မဲ့တဲ့ခါမှာတခါလေးကြောင်ညာပါလိမ့်မယ်ကျွန်တော်အဲ့လိုပဲဆင်အောင်ဒါမျိုးနောက်တစ်ချက်ကဒီကိုကျွန်တော်ဟိုဒီကိုနေနေစီထားနေအချိန်နဲ့ဒီနေ့လေးဆွဲတဲ့ခါမှာဟိုပြန်ပြီးမပြန်ပြီးဆိုတော့တော်တော်တွေ့ဝေးနေတာပေါ့လူငယ်တွေဒါတော့ဆင်နေပါလေ
မလေးရှားဆူရကတော့သူတို့အနေနဲ့ခုလက်ရှိမှာစိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စောက်လုပ်ရေး၊လေယာဉ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်နိုင်ငံသားခေါ်ယူမှုကလိုအပ်ချက်ပြည့်မီနေပြီလို့ဆိုပါတယ်။မြန်မာအများစုကထိုင်းနိုင်ငံတက်စားလို့ရှိရင်ဝင်ငွေပို့ပြီးတော့ကောင်းတဲ့မလေးရှားနိုင်ငံကိုတွားကျင်ကြပါတယ်။အခြေခံလုပ်တွေမှာတလားကိုမလေးရှားရင်းကိတ်ငွေ2000လောက်ရရှိနိုင်တဲ့အကြောင်းမြန်မာလူသမားတူကပြောပါတယ်
။ဒီမှာမလေးရှားအစိုးရကမှတ်ထားတာကဒီ visit လောက်က1500ပေါ့နော်။ရင်းကိတ်1500ကျွန်တော်တို့ကတော့ဒီပုံစံပေါ့နော်။အဲဒါတော့တက်မှတ်ထားတဲ့ဈေးနှုန်းဈေးထောင်မှလည်းတော့အောင်ကြားပါတော့။အဲအခုပေါက်ဈေးအရဆိုတော့55ပြင်းဝင်နေပါတော့။ဒီကနေ့နှစ်တည်းကတော့အဲ့လိုဒီ CRM ကွန်ပျူတာပြန်လဲလို့များရတယ်။အခုကတော့ကျွန်တော်တို့အရှင်ပေါ့နော်။လဲရောမယ်ပေါ့နော်။ဒီမှာတော့အဲ့လိုမျိုးအိုရမိုင်းလည်းလုံးလုံးနေတယ်ဆိုတော့အများကြီးသိရတယ်။သူ့နဲ့သူသူ့လိုလည်းပြင်သွားတာဆိုတော့တိတ်မလို့ဘူးပေါ့နော်။သူတို့သူ့လိုလည်း50နှစ်တောင်ရှိနေတယ်အဲ့လိုပိုရမိုင်းတွေပေါ့နော်။ပြင်ကြအရှင်ပြည့်တဲ့ဈေးတာတော့နော်။
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အခုဒီ2024ဇန်နဝါရီလအစည်းအဝေးအရဆိုရင်တော့မလေးရှားနိုင်ငံမှာဒုက္ခသည်လျှောက်ထားသူဦးရေ 38,600 ကျော်ရှိပြီးတော့အဲ့ဒီထဲမှာ 36,300 ကျော်ကမြန်မာနိုင်ငံကလို့ဆိုပါတယ်တချို့သတင်းတွေမှာတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား 3,000 ကျော်လောက်နေထိုင်နေကြပြီးတော့2022ခုနှစ်နောက်ပိုင်းမှာတော့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားအများအပြားရှိလာတယ်လို့ဆိုကြပါတယ်ခင်ဗျာကျွန်တော်တားညူ
ဒီ UI American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစီအစဉ်စူးစမ်းနေပါတယ်။
အခုဆက်ပြီးတော့နိုင်ငံတကာသတင်းစောပါတွေကိုတင်ပြပါအောင်မယ်။ရုရှားတိုက်ခိုက်ခေါင်းဆောင် Alexey Navalny တိစုံမှုကြောင့်အမေရိကန်နိုင်ငံရင်းမှာဆွေးနွေးမှုတွေမှာရုရှားအရေးကအဓိကဖြစ်လာစေသလိုယူကရိန်းကိုထောက်ပံ့ရေးအတွက် Republican လက်တော်မတ်တွေပေါ်မှာလည်းဖိအားတွေတိုးလာစေပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့အဓိကပြိုင်ပွဲ Donald Trump တို့ရဲ့အမြင်တွေကလည်းဆန့်ကျင်ကွဲလွဲနေကြတာပါ။ Washington ကနေ VOA သတင်းတောင် Anita Powell သတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကပြောပြပါမယ်။
အမေရိကန်သမ္မတရွေးကောက်ပွဲအရေးဆွေးနွေးမှုတွေမှာရုရှားသမ္မတနဲ့တိုက်ခိုက်ခေါင်းဆောင်တို့အကြောင်းပါဝင်လာပါတယ်။ရုရှားကျင်းထောင်တဲ့တိုက်ခိုက်ခေါင်းဆောင်အလက်စီနဗနီတည်ဆုံးခဲ့ရတဲ့အချက်ကြောင့်အမေရိကန်နိုင်ငံရင်းမှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့ယူကရိန်းကျူးကျော်စစ်အရေးကိစ္စဆွေးနွေးမှုတွေပိုပြီးပြင်းထန်လာပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ထိတ်တန့်ပြိုင်ဘက်ဒေါ်နယ်ထရန့်တို့ကြားမှာလည်းရှုမြင်ချက်တွေကတည်တည်တသာကွဲပြားနေပါတယ်။အတိတ်ဒေသကအချင်းထောင်မှာရုတ်တရက်ဆုံးပါသွားတာလို့ရုရှားတာဝန်ရှိသူတွေကရှင်းလင်းပြောဆိုထားပေမဲ့လည်းနဗနီတီဆုံးရမှုကိုအမေရိကန်သမ္မတဘိုင်ဒန်ကချက်ချင်းဆိုသလိုပြစ်တင်ပြောဆိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းချင်းချပ်ထားပါတယ
်။ဒီကိစ္စဖြစ်ရတဲ့အကြောင်းကပူတင်ရောက်ပါသူညွှန်ကြားခဲ့တာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကိုအဲ့ဒီမှာထားခဲ့တဲ့အခြေအနေအတွက်သူ့မှာတာဝန်ရှိပါတယ်။စူပယ်လိုလူဆိုတာကိုလည်းဒီလောက်ကထင်ရစေပါတယ်။ဒီခံနိုင်စရာမဟုတ်ပါဘူး။တန်ရာတန်ကြီးပေးဆက်ရပါလိမ့်မယ
်။ဆွဆွဲချက်တွေကအခြေမြင့်မရှိရင်သီးတယ်လို့ရုရှားသမ္မတရုံးကပြောဆိုသလိုပဲနေဗနီရဲ့ရုပ်အလောင်းကိုပေးဖို့မိခင်ဖြစ်သူရဲ့တောင်းဆိုချက်ကိုလည်းအာဏာပိုင်တို့ကညှင်းပယ်ထားပါတယ်။ဒေါ်နယ်ထရန့်နဲ့သူ့ရဲ့ Republican Party ရဲ့ရှုမြင်ချက်ကတော့ကွဲပြားပါတယ်။နေတိုးအဖွဲ့ကိုလက်ရှိသမ္မတဘိုင်ဒန်ကအခိုင်အမာထောက်ပံ့တာမျိုးသူမလုပ်ဘူးလို့ထရန့်ကပြောပါတယ်။ဒါ့အပြင်ရုရှားတိုက်ခိုက်နေဗနီလိုပဲသူဟာလည်းပဲနိုင်ငံရေးအရာဖိနှိပ်ခံရသူဖြစ်တယ်လို့ထရန့်က Fox News နဲ့မကြိုက်ခင်ကလုပ်တဲ့အခမ်းအနားမှာပြောခဲ့ပါတယ်
။ And it's a horrible thing.
Don't look talk jazz ya ကိစ္စပါကျွန်တော်တို့နိုင်ငံမှာလည်းအလားတူဖြစ်နေပါတယ်။ကွန်မြူနီနိုင်ငံတစ်ခုအဖြစ်ကိုနီလန်းများစွာနဲ့ပြောင်းလဲနေပါတယ်။ကျွန်တော်ဟာဆိုရင်ဥဆောင်နေတဲ့ကိုယ်စားလှယ်လောင်းပါ။အရင်ကဆိုရင်ဆွဲဆိုခံရတာမကြားခဲ့ဘူးပါဘူး။ကျွန်တော်၄ချိန်ဆွဲဆိုခံရပါတယ်။၈ချိန်၉ချိန်လောက်အမှုရင်ဆိုင်ရပါတယ်။ဒါတွေအားလုံးဟာကျွန်တော်နိုင်ငံရေးမှာပါဝင်နေလို့ဖြစ်ရတာပါ။
ရုရှားရဲ့ယူကရိန်းစစ်ပွဲကိုဘလို့အဆုံးသတ်မလဲဆိုတာကိုထွန့်ကရှင်းရှင်းလင်းလင်းမပြောပါဘူး။ဒါပေမဲ့သူသာသမ္မတဖြစ်နေလို့ရှိရင်ရုရှားသမ္မတပူတင်အနေနဲ့ဘယ်တော့မှကျူးကျော်တိုက်ခိုက်မှာမဟုတ်ဘူးလို့ပြောပါတယ်။ယူကရိန်းစစ်ရေးမှာဘာကြောင့်ရန်ပုံငွေထောက်ပံ့ပေးရမှာလဲဆိုတာကို Republican တွေဘက်ကလည်းမေးခွန်းထုတ်နေကြတာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းရဲ့အဓိကကြားတဲ့မြို့တစ်မြို့ကိုလက်တလောသိမ်းယူခဲ့တာဖြစ်ပြီးဒါဆိုရင်ယူကရိန်းတပ်ဖွဲ့တွေကိုအရေးပေါ်ကူညီပေးဖို့လိုအပ်ချက်သက်သေအဖြစ်အမေရိကန်သမ္မတအိမ်ဖြူတော်ကထောက်ပြထားပါတယ်။ Republican အမတ်တချို့ကတော့ဒေါ်လာ95ဘီလီယံပါအကူအညီပေးရည်အစီအစဉ်ကိုအတည်ပြုနိုင်မယ်လို့ယုံကြည်ထားကြပါတယ်။အများစုကယူကရိန်းအတွက်ဖြစ်ပါတယ်။ယူကရိန်းကိုမကြခင်ကသွားရောက်ခဲ့တဲ့ Republican လွှတ်တော်မှBrian Fitzpatrick ကအခုလိုပြောပါတယ်
။ I think the slow
ဥရောပနဲ့ American ဘက်ကတုံ့ပြန်မှုတေးခွေးတာဟာယူကရိန်းကိုအထိနာစေတယ်လို့ထင်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီလိုအဖြစ်ခံလို့မရပါဘူး။တခုခုပြည့်ပြတ်အောင်လုပ်ရပါမယ်
။တစ်ချိန်တည်းမှာပဲစစ်ပွဲကပိုပြီးအရေးပါလာပါတယ်။ John Hopkins တက္ကသိုလ်ကကြီးတန်းပညာရှင်စာရေးဆရာနဲ့သတင်းသမား Peter Pomerantsev က VOA Russia ဌာနကို Skype ကနေအခုလိုပြောပါတယ်။
This is becoming about America.
ဒီကိစ္စက American နဲ့သက်ဆိုင်လာပါတယ်။ American နေနဲ့ဂတိတီမဟာမိတ်တွေကိုလေးစားခိုင်မာအားကောင်းအောင်လုပ်နိုင်စွမ်းရှိတဲ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ရှိမလား။ဒါမှမဟုတ်လည်းအင်အားကြီးနိုင်ငံတစ်ခုအဖြစ်ကနေအဆုံးသတ်သွားမလားဆိုတာကလက်ရှိမေးစရာဖြစ်ပါတယ်။ Russia ဒါမှမဟုတ်လည်း Ukraine နဲ့သက်ဆိုင်တဲ့အရေးသက်သက်မဟုတ်တော့ပါဘူး
။ Moscow နဲ့ Washington ကကီလိုမီတာ 8,000 နီးပါးကွာဝေးပါတယ်။ဒါပေမဲ့လည်းအမေရိကန်မှာနိုဝင်ဘာလရွေးကောက်ပွဲနီးကပ်လာနေတာနဲ့အတူနှစ်ဦးနှစ်ဖက်ရဲ့ကံကြမ္မာတွေကလည်းအရင်ကထက်ပိုပြီးဆက်နွယ်ရောရှက်လာပါတယ်ရှင
်။အမေရိကန်နိုင်ငံရေးမှာရုရှားလိုမဟုတ်ဘဲအပြဲအခြေခံကြကြအရေးပါနေတာကလူမဲတွေပါ။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလဟာအာဖရိကနယ်ပယ်လူမဲတွေကိုဂုဏ်ပြုတဲ့ Black History Month လူမဲသမိုင်းတင်လာဖြစ်ပါတယ်။ Los Angeles မြို့မှာတော့အမေရိကန်ပြည်ထောင်စုမှာချီးပြင်းလာတဲ့လူမဲအမှုပညာရှင်တွေကသူတို့ချီးပြင်းလာတဲ့အထွေကျုံတွေကိုဖော်ပြတဲ့အမှုပညာပြပွဲတစ်ခုကျင်းပနေပါတယ်။ Junior Dulock ပေးပို့တဲ့တရင်ကိုမတ်ခင်ဖြူထွေးကခုလိုတင်ပြထားပါတယ်
။ Give us our flowers ကျွန်တော်တို့ဘန်းတွေကျွန်တော်တို့ကိုပေးပါလို့နာမည်ပေးထားတဲ့အခမ်းဆက်ပြပွဲဟာ African American ရည်ကြည်မှုကိုဂုဏ်ပြုဖို့ဖြစ်ပါတယ်လို့နယူးယောက်ကအမှုပညာရှင်Guy Stanley ဖလိုချေးကပြောပါတယ
် As a kid I used to go to museums all the time and I used to always see
ကျွန်တော်ငယ်ငယ်ကပြတိုက်တွေကိုတစ်ချိန်လုံးသွားလေရှိပါတယ်အများအားတွေ့ရတာကလူဖြူတွေရဲ့ပုံတူပကြီကားတွေပါကျွန်တော်လိုလူမဲနဲ့လူညိုတွေရဲ့ပုံတွေဘယ်တော့မှမတွေ့ခဲ့ရပါဘူးဒါကြောင့်ဒီလိုလူတွေကိုဂုဏ်ပြုဖို့ဆုံးဖြတ်ခဲ့တာပါ
Playtime ကစားချိန်လိုနာမည်ပေးထားတဲ့ပကြီခမ်းမှာတော့အမေရိကန်မှာကြီးပြင်းလာတဲ့လူမျိုးမဟုတ်တဲ့ကလင်းရီရဲ့ခံစားချက်ခံယူချက်တွေကိုပုံဖော်ထားတယ်လို့ပကြီဆရာ Gregory Saint Ahmed ကပြောပါတယ
် The idea also of the colors balancing against the black and white
အဖြူနဲ့အမဲပုံတွေမှာအယောင်တွေကိုမျှတအောင်ဖော်ပြကျင်တာပါကျွန်တော်စစ်ကူကခမားဘသူလဲဆိုတာကိုဘသူမှမသိတဲ့အခန်းတစ်ခုတည်းကိုခမားရှောက်လာမယ်ဗျာလူတွေကခမည်းကိုအမျိုးမျိုးမြင်နိုင်ပေမဲ့ခမည်းပါးစားဟလိုက်တဲ့အချိန်မှာတော့ခမည်းရဲ့ကိုယ်ရည်ကိုယ်သွေးကိုမြင်ရမှာဖြစ်ပြီးအဲ့ဒါကလူအဖွဲ့အစည်းကိုရင်ဆိုင်တဲ့ခမည်းရဲ့လက်နဲ့ဖြစ်လာလိမ့်မယ်ခမည်းဟာသူတို့ထဲကတယောက်ဖြစ်နိုင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီလူကိုယ်တိုင်လည်းဖြစ်နိုင်ပါတယ်ကျွန်တော်လက်ရအားလုံးကဒီစိတ်ကူးမှအခြေခံပါတယ
်ချမီကနိုင်ငံမှာမွေးတဲ့ Onie Scott ကတော့သူကလေးဘွားကအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့တဲ့အမတ်တရတွေနဲ့နိုင်ငံသစ်မှာနေသားချဖို့ကြိုးစားခဲ့ရတဲ့အကြောင်းတွေကိုသူ့လက်ရာတွေမှာထင်ဟပ်ဖော်ပြထားတယ်လို့ပြောပါတယ
် Just as an African American I think it's important to be able to
African American တယောက်အနေနဲ့ဒီကဘာကြီးမှာကိုကဘယ်လမ်းကိုရှောက်မလဲဆိုတာကိုသတိရှိရှိနဲ့သေချာနားလည်ဖို့အရေးကြီးပါတယ်ဒါကကျွန်တော်တို့ခေါင်းနဲ့မပြတ်တွေးနေရတဲ့အရာတွေတဲကတစ်ခုပါကိုဘလို့ခံယူချက်နဲ့ရှောက်မလဲဆိုတာအမြဲတွေးနေရပါတယ်
။ဘက်ဂျီဆီယာဆေရွန်ဂရင်းကတော့အမေရိကန်လူငယ်တွေဟာမသိကြိုးကြုံပြုခံရတာကိုရောအလွန်အကျူးမြင်တာခံရတာရောနှစ်မျိုးစလုံးနဲ့ကြုံကြရတယ်လို့ပြောပါတယ်။
Me my personal experience is more of a hyper visible because the world's been taught that I'm dangerous.
ကျွန်တော်ကိုယ်တိုင်ကြုံတွေ့ရတာဒီမှာတော့မင်းသားခံရလွန်းတဲ့ခြေနေမျိုးကပုံများပါတယ်။ဘာကြောင့်လဲဆိုလူမဲတယောက်ဖြစ်လို့အနေရရှိတဲ့သူဆိုတာမျိုးကဘာကသတ်မှတ်တာကြောင့်မြင်သာပါတယ်။မတိကျိုးကြုံပြုခံရတာမျိုးကတော့အများကြီးမကြုံရပါဘူး။
စာဘောက်ဆော့ကော်ဖီဆိုင်မှာဆောင်ရတဲ့အချိန်မျိုးမှာကိုကိုကြော်တက်ပြီးသူတို့မမြင်လိုက်တဲ့ပုံစံမျိုးလှုပ်တာခံရဘူးပါတယ
်ခုလိုနုပညာပြပွဲတွေမှာလူငယ်တွေရဲ့ပါဝင်မှုကလူမှုအတိုင်းဝိုင်းတစ်ခုလုံးကိုမြင့်တင်ရကြပါတယ်လို့လူမဲနုပညာရှင်တွေကိုစူးစီးပြီးသူတို့ရဲ့နုပညာလက်ရာတွေကိုအဲလီပြပွဲမှာတစုတစည်းနဲ့ပြသနိုင်အောင်ကူညီပေးခဲ့တဲ့ Brooklyn အခြေစိုက်ပြလိုက်ပန်ရှင်Tanya Waremia ga pyo bare.
Whenever someone steps into the booth or steps into the gallery or steps into the museum and sees
Ya gan ni pya rai the la de du bdu mu so pong du bji tuk khu de ma tu ko tu sha phwe twe de kha ma bdu mu so chin na ja da ba be. Tru ti mae pyu khan ya de so ra myu ko le khan sa si ba de. Di ma ro jma ko jma le di pong de ma sha twe nai na chaung san tit pyan le mu ri ro shi ni ba de.
ဒီပြဝင်းမှာပါဝင်ကြတဲ့နယူးယောက်အခြေဆိုင်အနုပညာရှင်တွေကတော့အခုလိုသတင်းစကားမျိုးကိုအနာဂတ်မျိုးဆက်တွေဆက်ပြီးတော့သေဆောင်သွားကြဖို့မျှော်လင့်နေကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကြီးကနိုင်ငံတကာခီတာပွဲတော်မှာတော့ယူကရိန်းနဲ့ကနေဒါဇုံတွဲရဲ့တီဝိုင်းနဲ့ပါဝင်ခဲ့ပြီးရုရှားချူချော်စစ်ခုကတော်လာရေးအင်အားအကြောင်းကိုသိဆိုဖော်ပြခဲ့ပါတယ်။ဇန်နဝါရီလတောင်ပိုင်းကျင်းပခဲ့ကြတဲ့ Global Fest နိုင်ငံတကာခီတာပွဲတော်မှာTY ဖွဲ့ဆယ်ဖွဲ့ဖြောပြခဲ့ကြပြီးအဲ့ဒီ Belcalva Blues TY ဟာလည်းတခုအပါဝင်ဖြစ်တဲ့အကြောင်း Jody Reckie New York မြို့ကပေးပို့ထားတဲ့သတင်းကိုကိုခမောင်းစိုးမင်းကပြောပြပါမယ
် New York မြို့တော်ကြီးရဲ့ Lincoln Center အဆောက်အုံတဲကအမှုပညာခန်းမကြီးထဲမှာ Morocco ပြင်သစ် Bar Blues Rock Guitar TY ရဲ့ TK ဖြောပြမှုဖြစ်ပါတယ်ဒါ့အပြင်အိန္ဒိယအမေရိကန်ဂီတပညာရှင်ကတ်စကယ်လီရဲ့ဖြောပြမှုကိုလည်းရှုစားကြရပါတယ်ဒီလိုနဲ့ကမ္ဘာဒေသအစုံကဂီတတုခုမာရီကိုတဝကြီးကြည့်ရှုခန်းစားကြရပါတယ်ဒါနဲ့ပတ်သက်ပြီးအဲ့ဒီပွဲတော်ရဲ့တွဲဖက်ဒါရိုက်တာအစ်စပယ်ဆော့ဖာကအခုလိုပြောပါတယ
် Music is a key way to really for artists
new ပညာရှင်တွေအတွက်သူတို့ရဲ့ခံစားချက်တွေကိုဖော်ပြဖို့အတွက်ဂီတတခုမှဟာအခရာကြပါတယ်။ဒါပြင်ကဘာကြီးကလည်းသူတို့ရဲ့အနာတဝိုင်းမှာဘာတွေဖြစ်နေလဲဆိုတာကိုတကယ်ကိုနားလေသိမြင်နိုင်ဖို့ပါပဲ
။ညောင်မျိုးကကဘာကုံသွေးရေးအဆောက်အုံကြီးတွေနေရင်နဲ့တိုက်ခိုက်ခံခဲ့ရတဲ့9/11ပြီးတဲ့နောက်အချိန်နှိုင်းငယ်အတွင်း Global Fest အဖွဲ့ကြီးကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီနောက်2003ခုနှစ်မှာကဘာတဝမ်ပြိပကဖြစ်ပွားနေတာတွေကိုဂီတအနုပညာရင်ကျင်းမှုနဲ့မိမောင်းထုတ်ပြဖန်တီးဖို့ရည်ရွယ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းအဲ့ဒီပွဲတော်ရဲ့တွဲဖက်ဒါရိုက်တာအစ်စပယ်ဆော့ဖာကအခုလိုပြောပြပါသေးတယ်။
We really feel that it's important
ကျမတို့ဖွဲ့နေတဲ့ကုလူဂီတနုပညာပွဲတော်ကိုဥဆောင်ကျင်းပနေရတာကိုအေးပါအရာရအောင်ထူးထူးခြားခြားဆွမ်းဆောင်ပြနေရလို့တကယ်ကိုခံစားရပါတယ်။ဒါဟာဆိုရင်ရမငွေရရှိရေကိုအများတကာအယုံဆိုင်လာအောင်ရောလှုပ်ဆောင်လိုက်တာနဲ့အတူတူပါပဲ
။အခုဒီကပ်ပြောပြနေတာကတော့ Lincoln Center အဆောက်အုံထဲမှာရှိတဲ့ David Gavin for ဂီတသူခုမှပြောပြရေးခန်းမတွေကကနေဒါနိုင်ငံသား Mark နဲ့ Ukraine နိုင်ငံသူ Marichika Masiato သမီးမောင်နှံရဲ့ Belleva Blue TY အဖွဲ့ရဲ့ချော်ပြမှုဖြစ်ပါတယ်။သူတို့နှစ်ယောက်ဟာပြီးခဲ့တဲ့2014ခုနှစ်အတွင်းကယူကရိန်းနိုင်ငံမှာရဲတပ်ဖွဲ့ကနေအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ EU ဥရောပသမဂ္ဂလိုလားတဲ့ဆန္ဒပြပွဲမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကြီးရဲ့မြို့မှာ Mark အဲ့ဒီဆန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံခဲ့ရတဲ့ယူကရိန်းနိုင်ငံသားတွေကိုဂုံပြူရိုးရာတချင်းတီဆိုးနေတဲ့ Marika ကိုရုပ်ရှင်မှတ်တမ်းရိုက်ကူခဲ့ပါတယ်အဲ့ဒီနောက်သူတို့နှစ်ဦးလည်းချစ်ကြိုက်လက်ထကြပြီးနိုင်ငံတကာကိုဂီတဖြိုပြီးပွဲတွေစတင်ခဲ့ပါတယ်တစ်ဆက်တည်းမှာသူတို့ဇနီးမောင်နှံဟာလည်းကနေဒါနိုင်ငံမှာအိုးအိမ်အတီးတကျတည်ထောင်နေစဉ်ပြီးခဲ့တဲ့အော်တိုဘာလအတွင်းကမာရီကာကရုရှားကျူးကျော်စစ်ကိုခုခံနေတဲ့သူ့ရဲ့မိခင်ယူကရိန်းနိုင်ငံကိုပြန်သွားပြီးနိုင်ငံတာဝန်တွေကိုထမ်းဆောင်ခဲ့ပါတယ
် She's a combat medic in eastern Ukraine she serves for the she's a volunteer
ကျွန်တော်ဇနီးကယူကရိန်းနိုင်ငံရှိပါမှာတိုက်ခိုက်ရေးတပ်ကဆင်းမှုတာဝန်ထမ်းဆောင်နေပါတယ်။သူရဲ့ဆန္ဒနဲ့ယူကရိန်းစစ်ဘက်ကအမှတ်သုံးတန်ကားတက်စုမှာပါ
။
အခုဆိုရင်ရုရှားတပ်တွေတိုက်ခိုက်ခံရတဲ့ရဲရွာတွေကဒေသခံတွေစွန့်ခွာသွားတဲ့နေအိမ်တွေမှာပဲနေထိုင်ရင်းအန္တရာယ်ကြောင့်လည်းသူအနေနဲ့တာဝန်ထမ်းဆောင်နေတာပါ
။ဆုံးရှုံးမှုတွေအကြမ်းဖက်မှုတွေနဲ့အာအင်တွေအကြောင်းကိုရေးဆက်ထားတဲ့ယူကရိန်းသချင်းဂီတကိုလျှက်စစ်တူရီယာတွေနဲ့ပေါင်းစပ်ချော်ပြနေတာဖြစ်ပါတယ်။ အဲဒီလိုအချင်းတွေကြောင့်သူ့ရဲ့ဂီတကိုနားဆင်ကြည့်ရှုရသူတွေကိုမတူညီတဲ့စမ်းကျင်ဘက်အနေအထားဖြစ်ပြနေတဲ့ကမ္ဘာတစ်ချမ်းကအခြေအနေတွေကိုသိရှိနားလည်စေချင်တယ်လို့မာစီကာကပြောတာ
That's for sure challenging. It's challenging to be in both worlds because they're so completely different.
ကျွန်တော်ဇနီးမှာအခက်အခဲတွေအများကြီးကြုံမှာသိကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဘယ်မျိုးဘယ်ရွာကိုခြေတက်တိုက်ခိုက်ရမယ်ဆိုတဲ့အထက်ကအမိန့်ကိုဆောင်ရင်းနဲ့သူ့အနေနဲ့ကားထဲမှာပဲခဲ့ရတယ်။ပြစ်ခတ်ပေါက်ကွဲနေတဲ့အသံတွေကိုလည်းအဆက်မပြတ်ကြားခဲ့ရတယ်
။ရုရှားကျူးကျော်ခံရတဲ့ယူကရိန်းကူးကံစစ်ကိုကမ္ဘာကသိရှိပြီးအကောင်းဆုံးအကူအညီတွေပေးကြဖို့အခုဖျော်ဖြေတင်ဆက်နေတဲ့ယူကရိန်းတီဝိုင်းဗလာကာလ်ဗာဘလူးစ်ကနေတောင်းဆိုလိုက်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရုပ်သားကနေအင်္ဂါနေ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းမြန်မာဖက်စီစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်တိုပြီးတော့30နဲ့လိုက်တိုပြီးတော့49လောက်ကနေထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော်မှတ်စုနဲ့စတင်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစတင်အကောင့်ထဲပေါ်နေတဲ့ပြည်သူစစ်မှုထမ်းဥပဒေကိုဝေဖန်မှုတွေအမျိုးမျိုးရှိနေသလိုပြည်တွင်းမှာရှိကြတဲ့လူငယ်လူရွယ်တွေအတွက်လည်းစိုးရိမ်စရာတွေရှိနေပါတယ်။ရန်ကုန်ကသတင်းတောက်မတ်စုကိုကိုသားညူကခုလိုတင်ပြထားပါတယ
်မောင်ငါမှာရွေးရောက်ပြီးသူတွေမဖြစ်မနေစစ်မှုထားမယ်ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးတော့စတင်အကောင့်ထည့်ဖော်လာပါတယ်မြန်မာနိုင်ငံမှာဒီဥပဒေနဲ့အကျုံးဝင်တဲ့အမျိုးသားအမျိုးသမီးအရေအတွက်73တန်းနီးပါးရှိတယ်လို့စစ်ကောင်စီဘက်ကစောပိုင်းကလေးကထုတ်ပြန်ကြေညာပါတယ်အမျိုးသမီးတွေကတော့ခေါ်ယူသေးမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကထုတ်ပြန်ပြောဆိုခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ပြည်သူ့စစ်မှုထမ်းဥပဒေအရနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်စီရမှာဒီအမျိုးသားဥယျာဉ်နဲ့တက်6တန်းထဲရမှာကျွန်တော်တို့တရားကိုင်းတော့6ပေါင်းဒီဘာလောက်ပဲကျွန်တော်တို့ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒီဟာတွေကလည်းအလဲကျကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်သူစစ်မှုထမ်းဥပဒေအရပြည်သူစစ်မှုထမ်းများကိုခေါ်ဆိုတဲ့နေရာမှာအမျိုးသမီးတွေကိုလက်တလောခေါ်ယူဖို့အစီအစဉ်မရှိသေးကြောင်းရှင်းလင်းစွာပြောကြားလိုပါတယ်။
ပြည်သူ့စစ်မှုထမ်းဥပဒေစတင်ကျင့်သုံးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ကြေညာချက်ထွက်ပြီးတဲ့နောက်မှာတော့လူငယ်တွေကြားထဲမှာစိုးရိမ်ပူပန်မှုတွေ၊ဟူပန်မှုတွေတွေ့လာပါရယ်မြန်မာနိုင်ငံမှာအာဏာသိမ်းကာလအတွင်းအကြောင်းမျိုးမျိုးကြောင့်ပြည်ပထွက်ခွာသူတွေပြင်ဆင်သူတွေများလာတဲ့အချိန်မှာအခုလိုမျိုးပြည်သူ့စစ်မှုထမ်းဥပဒေကြောင့်နိုင်ငံကူးလက်မှတ်လျှောက်ထားသူတွေလည်းများလာတယ်လို့ passport ဝန်ဆောင်မှုပေးနေသူတွေကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကမန္တလေးမြို့က passport ရုံးမှာစောင့်ဆိုင်းသူတွေအဆမတန်များပြားပြီးတော့တိုးဝှေ့ရင်နဲ့လူအုပ်ပိမိလို့အမျိုးသမီးနှစ်ဦးသေဆုံးတဲ့ဖြစ်စဉ်လည်းရှိခဲ့ပါရယ်မြန်မာနိုင်ငံမှာနေထိုင်စားသောက်ဖို့အဖက်ဖက်ကချွတ်ချုံချလာချိန်မှာဘလို့မှအဆင်မပြေတော့လို့ပြည်ပကိုရရနီးနဲ့ထွက်ဖို့ကြိုးစားနေကြချိန်မှာပဲဒီဥပဒေကြောင့်မြန်မာစစ်တပ်ထဲကိုဝင်ရမှာစိုးရိမ်တဲ့လူငယ်တွေဖို့မြန်မာနိုင်ငံထဲမှာနေဖို့ပို့ပြီးတော့အခက်တွေ့လာပါတယ်အင်းဒီချင်းထိုင်းနိုင်ငံစီကိုတရားမဝင်ငွေရောက်ခဲ့လို့တပတ်အတွင်းမှာပဲဖမ်းဆီးခါရတဲ့မြန်မာလူငယ်ဥယျာဉ်က120ကျော်ရှိခဲ့တယ်လို့ VOA ရဲ့သတင်းရင်းမြစ်တွေကပြောပါတယ်ပါစီကာသူအများစုကမြန်မာနိုင်ငံမှာစစ်မှုထမ်းအားမှာကြောက်ရွံ့စေကြောင်းအခုလိုထွက်ပြေးလာတာလို့ပြောဆိုတဲ့အကြောင်းမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကပြန်လည်ပြောပြပါရယ
်ဒီဝိုင်လာ3ရက်နေရာဆလို့ဒီဝိုင်လာ20ရက်နေ့ထိ9ရက်အတွင်းမှာထိုင်းနိုင်ငံနဲ့ဟိုမြန်မာလူငယ်120ကျော်ဟာထိုင်းနိုင်ငံရဲ့ဝက်ပေါက်အမျိုးမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်တဲ့နည်းနဲ့ဝေရောက်လာကြတာကိုတွေ့ရပါတယ်ဥမာအဖြစ်ထိုင်းနေဆက်တက်ခိုင်မှာဆိုရင်15ဦးအစုတစု20ဦးတစု13ဦးတစုအဲ့ဒီအစုသုံးစုဖမ်းမိတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းချုံဖော်ခရိုင်မှာဆိုရင်ကလေး2ဦးပါဝင်ခနှစ်ဦးဖမ်းမိတယ်။တစ်ဆင့်မှာပဲထိုင်းနိုင်ငံရနောင်းခရိုင်မှာအဲ့ထိုင်းတောင်ပိုင်းရနောင်းခရိုင်မှာ6ဦးဖမ်းမိတယ်။တစ်ဆက်ထဲမှာပဲထိုင်းနိုင်ငံနှခွန်ပထုံခရိုင်မှာတော့အကြီးအကျယ်များတယ်။46ဦးပါဝင်တဲ့တန်ကား2စီးကိုလုံခြုံရေးအဖွဲ့ကဖမ်းမိတယ်။အားလုံးပေါင်း120ပေါ့နော်120ကျော်ရှိတယ်သူတို့အားလုံးကမြန်မာနိုင်ငံမှာစစ်မှုထမ်းအမှာစိုးရိမ်တဲ့အတွက် အခုလိုထိုင်းနိုင်ငံကိုတိတ်ချောင်လာကြတယ်ဆိုတဲ့အကြောင်းကိုသက်ဆိုင်ရာလူမျိုးရေးအဖွဲ့ရဲ့စက္ကပြန်တွေကိုထွက်ဆိုပေးတယ်
မြန်မာနိုင်ငံမှာကြံကာလပြီးတဲ့နောက်ပိုင်းပြည်သူ့စစ်မှုထမ်းဥပဒေကိုစတင်မယ်ဆိုပြီးတော့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံတကူတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတွေကိုအရေးယူမယ်ဆိုပြီးတော့သတိပေးပြောဆိုထားသလိုတရားဝင်ရောက်လာမဲ့သူတွေကိုလည်းကြိုဆိုတယ်လို့ပြောဆိုတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ်။အခုလိုမျိုးအင်းနီဂျင်ထိုင်းနယ်ဇက်ကနေပြီးတော့တရားမဝင်ဝင်ရောက်သူတွေကိုအရေးယူမယ်လို့ဆိုချင်ပါပဲ။ထိုင်းနိုင်ငံစီကိုနိုင်ငံကူးလက်မှတ်တဲ့တရားဝင်တွားရောက်ဖို့ပြင်ဆင်နေသူတွေလည်းအတော်များလာပါတယ်။ရန်ကုန်မြို့ကထိုင်းတန်ယုံမှာဗီဇာလျှောက်ထားသူတွေအစမတန်များလို့အွန်လိုင်းကနေတဆင့်ရက်ချင်းယူတဲ့စနစ်ကိုပြောင်းလဲတတ်မှတ်လိုက်ပါတယ်။ဒီစနစ်ကလူစုလူဝေးလျှော့ချဖို့အတွက်နဲ့အချင်းကုန်တာကိုတက်စားစီရဲဆိုပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်တာနက်အနေထားဤပညာပိုင်းဆိုင်ရာကိုဒူရန်စာအလုံးကလလန့်မိဖို့ခက်ခဲရှိနေတယ်လို့ပြောဆိုဝေဖန်မှုတွေရှိပါတယ်။ဒီစနစ်နဲ့ကိုရိုင်းဗီဇာတင်ဖို့ပြင်ဆင်နေသူတူကတော့ဒီစနစ်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
ဒီမှာအဲ့ဒါနဲ့ကလည်းသူကဟိုတက်တစ်ချက်မတက်တစ်ချက်တည်းကဒီဥစဉ်အစဉ်မောများစွာဖြစ်တာပေါ့နော်ကျွန်တော်တို့လုံးလုံးတာတော့မှပဲဒီကျွန်တော်တို့တည်းကအင်တာနက်မရှိလို့မရဘူးလေအခုတော့ကင်ရတာမှတော်တော်ခက်ခဲကြီးတွေ့ရတော့ရှိတယ်ဒါလည်းသူတို့တွေကွန်ပျူတာလုပ်ထားတဲ့လူပဲကျွန်တော်တို့စားပါတယ်ကျွန်တော်အစီအမပြေအောင်ပေါ့နော်တနက်ကနေဟိုဗီဇာယူခန်းနေကျွန်တော်အနေနဲ့ဆိုရင်ဒါကျွန်တော်ကတော့ဒီတက်နိုလော်ဂျီ friendly ဖြစ်တဲ့အတွက်ကြောင့်အခုဆိုရင်ဘာဖြစ်လဲဆိုရင်ဒီဗီဇာရောက်ဖို့ဆိုရင်နေတိုင်းသတ်တိုးနေရတယ်လူတွေကအဆိုင်ရအရှိကြီးပဲအချို့ဆိုချေနိုင်ပေါင်းများစွာဆောင်ပြီးတော့မှလွတ်ဆောင်လာတာဖြစ်တဲ့အတွက်ကြောင့်လူတွေပြင်းနေတဲ့အချိန်လေးကုန်ပါတော့နော်အခုလိုဒီအင်တာနက်ကနေဒီရှင်သွားဖို့လွတ်ဆောင်ဖို့ရမယ်ဆိုရင်တော့ဟိုတစ်ချက်နောက်လည်းဒီအကူအညီမျိုးဆိုတော့ပို့ပြီးမှပြင်ပြင်းလေးလုပ်ပြီးစားပါတယ်
အနာသိန်းကာလနောက်ပိုင်းစီးပွားရေးပညာရေးလူမှုရေးအကြောင်းအရာအမျိုးမျိုးကြောင့်ပြည်ပကိုထွက်ခွာသူဥယျာဉ်တိုးချိန်မှာပဲစစ်မှုထမ်းဥပဒေပေါ်ထွက်လာတဲ့ခုကာလကတော့ပိုးပြီးတော့လှုပ်လှုပ်ခတ်ခတ်ဖြစ်လာပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီရဲ့အခုဒီအသက်သွင်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိလို့ပြည်သူတွေအနေနဲ့လိုက်နာဖို့မလိုကြောင်းထုတ်ပြန်ကြေညာပါတယ်။ကုလသမဂ္ဂလူခွင့်ရေးထုကူစလေတော့မ်အန်ဒရူးစ်ကမြန်မာနိုင်ငံမှာအရွယ်ရောက်သူတွေစစ်မှုထားရမယ်ဆိုတဲ့အမိန့်ကြောင့်ချင်းချောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့ရပ်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းကကြိုးပမ်းကြဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပေါ်မှာဝေဖန်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM အဖွဲ့ဝင်တယောက်ဖြစ်တဲ့ရန်ကြီးလီကဒီအာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်သစ်တစ်ခုလုံးကိုပြက်စီးအောင်ဖျက်ဆီးနေတယ်ဆိုပြီးတော့ပြောဆိုပါတယ်။ SACM အဖွဲ့ရဲ့နောက်တစ်ဦးဖြစ်တဲ့ဒီခရစ်စီရိုဒီကတော့တိုက်ပွဲတွေမှာအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြံမိကြံရလုပ်တဲ့အစီအစဉ်တစ်ခုဖြစ်ဝေဖန်ပြောဆိုခဲ့ပါတယ်။နိုင်ငံတကာတိုင်ဝမ်ရဲ့လိလာသူတွေရဲ့ဝေဖန်မှုတွေရှိနေပေမဲ့လက်တွေ့မှာစစ်ကောင်စီရဲ့စစ်မှုထမ်းအမိန့်ကိုပြည်သူလူထုကတော့မြေပြင်မှာလက်တွေ့ကြုံရတော့မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ကိုယ်စိတ်နှစ်ပါးလုံခြုံမှုမရှိတော့လို့ရရနီးနေပြည်ပထွက်ခွာဖို့ပြင်ဆင်နေသူတွေရဲ့ဒီအခြေအနေတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညင်လို့ပ
ါ။ကိုတားညင်ဟုတင်ပြခဲ့တာပါ။အခုတော့စီးပွားရေးပဲလက်ကြအောင်ပါခင်ဗျာစစ်ကောင်စီကစစ်မှုထမ်းဥပဒေထုတ်ပြန်လိုက်ပြီးနောက်မှာထိုင်းဘက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေတိုးလာတဲ့အကြောင်းအလုံသမားရေးလှုပ်ရှားနေသူတွေကပြောကြပါတယ်ထိုင်းဘက်မှာအလုံကံဖွင့်ထားရှိပေမဲ့တရဝေအလုံလုံကင်ကွင်းကတော့ခက်ခဲတဲ့အကြောင်းအလုံသမားလှုပ်ရှားသူတွေကပြောကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကအခုလိုစုစည်းတင်ပြထားပါတယ်
ယူသားဆိုရင်အသက်18နှစ်ပြည့်ပြီး35နှစ်မကျော်သေးတဲ့လူကြီးအမျိုးသမီးဆိုရင်အသက်18နှစ်ပြည့်ပြီး28နှစ်မကျော်သေးတဲ့လူကြီးဖြစ်ပါတယ်။ကျွမ်းကျင်ပညာရှင်တွေများအနေနဲ့တော့အမျိုးသားအသက်18နှစ်ပြည့်ပြီးအသက်45နှစ်မကျော်သေးတဲ့လူကြီးအမျိုးသမီးအသက်18နှစ်ပြည့်ပြီးအသက်35နှစ်မကျော်သေးတဲ့သူတွေအားလုံးဒီစစ်မှုထမ်းဆောင်ဖို့အတွက်တာဝန်ရှိပါတယ်။စမှုထမ်းဆောင်မယ့်ကာလကတော့24လနှစ်ဖြစ်ပါတယ်ကျွမ်းကျင်ပညာရှင်များအနေနဲ့36လ3နှစ်ဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကစစ်မှုထမ်းဥပဒေအကြောင်းစစ်တပ်ပိုင်းမြဝတီရုပ်တံကထုတ်လွှင့်သွားတာဖြစ်ပါတယ်
နိုင်ငံတွင်းတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေခြင်းအရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေစစ်မှုထမ်းရမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်အရွယ်ရောက်ပြီးစစ်မှုထမ်းရနိုင်ပွဲရှိတဲ့အမျိုးသားအမျိုးသမီးငယ်ရွယ်သူတွေထိုင်းဘက်ကိုနီလန်းမျိုးစုံနဲ့ထွက်ခွာလာကြတယ်လို့ထိုင်းခြေဆိုင်အလုသမားရေးဆောင်ရွက်သူတွေကပြောကြပါတယ်ဦးမင်းဦးကတော့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်း FET ရဲ့အလုပ်သမားရေးဌာနတာဝန်ခံဖြစ်ပါတယ်
။ကျွန်တော်တို့ဒီလူတွေရဲ့စင်းကိုကျွန်တော်ရအောင်ဆိုလို့ရှိရင်ကျွန်တော်အင်မတန်ခက်ခဲဆိုတာပတ်ဝန်းကျင်မှာအဲ့ဒီကအလုပ်ရှင်ဆိုတာတို့ပေးမသိနေတဲ့အခါကျတော့အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့တို့ကပုံဝယ်လာတာပေါ့နော်။အဲ့တော့အဲ့ဒီစင်းတကြရဖို့ကျွန်တော်ခက်တယ်။ဒါပေမဲ့လူကတော့သိတာပါလေဗျာ။အများကြီးပေါဝင်ခြင်းမှာလူစိမ့်နေအများကြီးတွေ့လာရတယ်။နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ဆိုဒီမှာဆိုကြောင်းဆိုရင်ကျွန်တော်ရှိပြောင်းလို့ဒီမှာကလေးငယ်စာတင်ကြောင်းကျွန်တော်နှစ်ကြောင်းရှိဆိုတော့ဒီနှစ်ကြောင်းမှာကလေးဦးရေတက်လာတယ်။နောက်ဒီကြားထဲမှာစာတင်နေတဲ့ကာလနှစ်လေလောက်မှာပဲဒါကအခုအချိန်ထိရောကလေးတွေကြောင်းအချိန်လိုပါဆိုတာအများကြီးလူဆက်ပြီးတော့ဟိုကျွန်တော်တို့ရှိအကြောင်းကြားမှာတွေ့ရဆိုတော့လူစိတ်တွေကတော့ဒါထောက်တော့ရောက်ရောက်နေလို့ပြောပြရတယ်
ထိုင်းဘက်ကိုဝင်ရောက်လာသူအများစုကအခြေခံလုပ်ငန်းခွင်တွေမှာဝင်ရောက်လုပ်ကိုင်ကြပြီးဒေသအလိုက်အလုပ်အကိုင်တွေကွဲပြားတယ်လို့လည်းဦးမင်းဦးကပြောပါတယ်။ထိုင်းတောင်ပိုင်းမှာတော့ခီးသွွားလုပ်ငန်းလိုဝန်ဆောင်မှုပေးရတဲ့အလုပ်အကိုင်တွေပိုပြီးများတာကြောင့်ရွှေပြောင်းဝင်ရောက်သူတွေအတွက်အလုပ်အကိုင်မရှိတဲ့အနေအထားလို့လည်းသူကရှုမြင်ပါတယ်။
ဒီတောင်ပိုင်းမှာကျွန်တော်တို့ကဝန်ဆောင်မှုပေါ့နော် service center နဲ့ service sector ဖြစ်တဲ့အတွက်ကြောင့်သူကဟိုအလုပ်အကိုင်ပေါ်တယ်။သို့တော့ဒီမှာသူ့ဥရေရလည်းရှိနေတဲ့အခါကျတော့အထောက်အထားမရှိဘူးဆိုလို့ရှိရင်တော့အလုပ်ကံရဖို့ခက်ခဲပါတယ်။သို့တော့အရင်တော့ကကျွန်တော်တို့ဒီဟိုကျွန်တော်တို့အလုပ်သမားလူတွေမှတ်ပုံတင်ရပါဘောနော်။မနေ့ကဒါကျွန်တော်ခွန်လာပိုင်းတော့လုပ်တဲ့ရပါဘော။အဲ့ဒီဟာနဲ့မိဝင်လာတဲ့လူတွေဆိုလို့ရှိရင်တဘောကတော့တို့ကတော့တို့ခေါ်တဲ့တို့ခေါ်တဲ့ name list ပေါ့လေ။အဲ့ဒါတင်ထားလိုက်ပြီးရဆိုလို့ရှိရင်ဒီကျွန်တော်ကြာငလို့ခေါ်တဲ့အလုပ်သမားအလုပ်ကံရှာဖွေရောင်းရတယ်တို့ဘလို့လောက်ပိုင်းခွင့်ယာယီပေါ့လေဒီဆက်ရထုတ်ပေးတာအဲ့ဒါဆိုလောက်ပိုင်းဘလို့လောက်ပိုင်းခွင့်ရနေတိုင်းခွင့်ရရပါဘူးပေါ့ဒါပေမဲ့တချို့အများစုလည်းဒီလိုပဲဟိုပေါ့ဟိုအထောက်အထားမရှိဘဲနဲ့ပေါ့နော်ဒါလည်းမို့နဲ့အဲ့လိုမျိုးသုံးနေတာရောရှိရပ
ါဒါပေမဲ့လည်းဒေတာအလိုက်အလုပ်ကံအမျိုးအစားနဲ့အလုပ်ကံရရှိနိုင်မှုအခြေအနေတွေကွဲပြားနိုင်ပြီးမြမရွှေပြောင်းတွေအဝင်များတဲ့မဲဆောင်မြို့လိုဒေတာတွေမှာတော့အခြေခံလောက်ခလာစားရရှိမှုကလည်းလျော့နေတယ်လို့သူကပြောပါတယ
်လူကအရင်များလာတဲ့အခါကျတော့အလုပ်ကံကပြောရမယ်ဆိုလို့ရှိရင်အလုပ်ရှင်တွေကဟိုကောင်းကောက်ပြီးရွေးလို့ရတဲ့အနေအထားဖြစ်နေတယ်။နောက်ပြီးတဲ့အခါကျတော့မဲဆောင်လာဆိုလို့ရှိရင်ငွေတွေကလည်းမဲဆောက်တော့ပါလို့ဆိုလို့ရှိရင်လာစားအပြင်ကငွေတွေကနည်းတယ်လို့အဲတချို့တောင်ကြားတွေပါမှာဆိုလို့ရှိရင်တကယ်အခြေခံလာတာမရကြအောင်မဲဆောက်တော့ပါလို့ဆိုတာဒီထိုင်းနိုင်ငံအခြေခံလာတာအနည်းဆုံးအစုပြင်မှာပါတယ်
ထိုင်းနိုင်ငံဘက်ကိုရွှေပြောင်းလုပ်ကင်ချသူအများစုအတွေ့အခုနောက်ပိုင်းမှာကုန်ကျစရိတ်ကလည်းတိုးလာပါတယ်။အထူးသဖြင့်တော့အခြေခံလုပ်သားတွေအနေနဲ့နိုင်ငံကူးလက်မှတ်သက်တမ်းတိုးဖို့နောက်မြည်သူမြည်ဝါအထောက်အထားလက်မှတ်စီရန်ရရှိရေးအတွေ့စစ်ကောင်စီကိုအခွန်ပေးဆောင်ရတဲ့သတ်မှတ်ချက်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းဘက်မှာရွှေပြောင်းလုပ်သားတွေရဲ့ဝင်ငွေထွက်ငွေအခြေအနေကိုဦးမင်းဦးကအခုလိုရှင်းပြပါတယ
်။အများစုကအကျွေးရင်ပြနေတာအကျွေးတွေမှာတော့2မျိုးရှိတယ်။1မျိုးကတော့အတွေ့ကအထောက်အထားကြောင့်အကျွေး။ထောက်ထားကဘာလို့အကျွေးဖြစ်လဲဆိုတော့ထောက်ထားတွေကိုသူတို့ကပွဲစားရတယ်လို့ကြားရတယ်။အဲအေဂျင့်တွေနဲ့လို့ကြားတယ်။အဲ့ဆက်ကြတော့ကုန်ကြစေးရ။အများကုန်ကြစေးပြီးထားပါတော့ကျွန်တော်တို့ဒီ5,000 6,000 ဝန်းကျင်ပေါ့တရားဝင်အစိုးရကုန်ဈေးနှုန်းက5,000နဲ့6,000ဝန်းကျင်ရှိရဆိုလို့ရှိရင်လက်တွေ့မှာပေးရတာ1,000ထက်ပေးရတယ်။ဒီကြားတဲ့စင်ငယ်ပွဲစားများပါဆိုပို့ပေးရတယ်။ဆိုတော့ဒါကဒီအထောက်အထားနဲ့ပတ်သက်ပြီးတော့သူတို့အကျွေးတင်တာပေါ့နော်။ဆိုတော့ဒီကြားထဲမှာတခါသူတို့လူတွေဆိုလို့ရှိရင်လာကြတာပွဲစားကားတွေအခုကျွန်တော်တို့ခုနကအချိုးထဲမှာတွေ့ရဲရန်ကုန်ဘက်ကလာတဲ့သူဆိုသူတို့ပြောသိန်း20နဲ့လာတယ်အဲအဲ့လိုမျိုးပေါ့နော်ဒါခမ်းမန်းကြီးပေါ့အဲ့တော့သူတို့ကလမ်းကြီးလာတာသူရှိတယ်နောက်ဒီရောက်ပြီးတော့မှတခါအလိုအထောက်ထားလုပ်မယ်ဆိုအထောက်ထားအတွက်ခုန်ကြရစီအဲ့ဒီအချိုးတွေကသူတို့မှတင်တယ
်ထိုင်းဘက်ကိုရွှေပြောင်းဝင်ရောက်သူတွေအနေနဲ့ထိုင်းနိုင်ငံသားမဟုတ်တဲ့လူသားတွေအဖြစ်ထိုင်းအစိုးရထံမှတ်ပုံတင်ပြီးမှသာအလုပ်လုပ်ကင်ခွေအစဉ်စဉ်အတွက်ဆောင်ရွက်ရတာဖြစ်ပြီးအခုချိန်မှာတော့မှတ်ပုံတင်ခွင့်ပြုထားတဲ့ကာလမဟုတ်ဘူးလို့လည်းဦးမင်းဦးကပြောပါတယ်။ဒါပေမဲ့ချွင်းချက်တချို့ရှိတယ်လို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်းရဲ့အလုပ်သမားရေးဌာနတာဝန်ခံဦးမင်းဦးက VOE ကိုပြောပါတယ်ရှင
်။မှတ်ပုံတင်ခွင့်ပြုထားတဲ့ကာလမဟုတ်ဘူး။မှတ်ပုံတင်ခွင့်ပြုထားတဲ့ကာလပြီးဆုံးသွားပြီ၊ပြည့်သွားပြီ။အဲတော့ရောက်လာတဲ့လူတွေမှာငွေကြေးတက်နိုင်တဲ့လူဒါမှမဟုတ်အသက်အရွယ်ရှိတဲ့လူတွေလောက်ပဲကျွန်တော်ပြောတဲ့အဲနေမီကန်တချို့အေဂျင့်တွေဟုတ်လား
နောက်ပြီးတော့ကျွန်တော်တို့အာနာလိုင်းနေနဲ့သူတို့ကိုတာဒါမှမဟုတ်စီးရင်သွင်းထားပြီးတော့မလုပ်ဖြစ်တဲ့လူအဲ့လိုမျိုးစီးရင်ကြံနေတဲ့ဟာမျိုးတွေရှိနေတယ်ဆိုတော့အဲ့ဒီအထက်မှာဝင်လို့ရနိုင်တယ်အဲ့ဒါလည်းအင်မတန်မှရအောင်နေတယ်ဗျာ
မတ်တေးထားရဲ့စီးပွားရေးစီစဉ်ဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့စီစဉ်တွေကိုရေဒီယိုကနေလဲလိုက်တိုမီတာ3149နဲ့လိုက်လံမီတာ190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းစကီရှုနားဆင်နိုင်ပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချပါတယ်မြန်မာနိုင်ငံမှာလူငယ်တွေအတွက်လွတ်လပ်တဲ့ရွေးချယ်နိုင်ခွင့်တွေအခွင့်အလမ်းတွေပြန်လည်ပေါ်ပေါက်လာစေဖို့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာလူငယ်တွေတက်ကြွတဲ့ပညာနဲ့မျှဝေကြိုးစားနေကြပါတယ်ဘူတုဒ္ဒရတွေဖလှယ်နိုင်ဖို့တန်စင်အိမ် Podcast တင်ဆက်နေသူသင်စင်တဲ့မဆုမြတ်မွန်ပင်ပြန်ပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ
်မြန်မာနိုင်ငံကိုလွတ်လပ်မြတ်တရဒီမိုကရေစီနိုင်ငံပြန်ဖြစ်စေရမယ်ဆိုတဲ့ရုံချီချက်နဲ့ကိုတက်ကျွမ်းတဲ့ပညာနဲ့ဒီຫນွေဥဒေါ်လာရေးမှာပါဝင်နေကြတဲ့မြန်မာနိုင်ငံကလူငယ်တွေကဘာတော်အမှာရှိနေကြပါတယ်American ပြည်ထောင်စုနယူးယောက်မြို့မှာနေတဲ့တန်စင်ဆိုရယ်လေမြမာရေးလုံနေကြတဲ့လူငယ်ချင်းချင်းကြားမှာဗဟုသုတတွေဖလှယ်ပြီးတော့ခွန်အားတွေမျှဝေနိုင်ကြစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ online ပေါ်မှာအတန်လွှင့်တဲ့ဒီတန်စင်အိမ် podcast အစီအစဉ်ကိုဖန်တီးထားပါတယ်ရုပ်သံဗီဒီယိုတွေဖန်တီးတဲ့အပိုင်းမှာကျွမ်းကျင်တဲ့သူရဲ့အတတ်ပညာနဲ့မြမာရေးလုံနေတာလို့တန်စင်ကပြောပါတယ်ငငယ်လေးကနိုင်ငံသားမှနေသူတယောက်အနေနဲ့မြမရေးကိုဘာကြောင့်ဒီဇိုင်းမမတ်လုပ်ဖြစ်နေတယ်လဲလို့တန်ဆိတ်ကိုမေးကြည့်ခဲ့ပါတယ
်ဒီ2021အာနာသိမ်းလိုက်တဲ့အချိန်မှဟိုတန်ဆိတ်ရှင်နေမှာပေါ့နော်တော်တော်လေးကိုမခံမရနိုင်ဖြစ်ခဲ့တယ်ဒီသူတို့ကလက်နက်အားကိုနဲ့လူတွေကိုမတရားအနိုင်ကျင့်တယ်လို့ခံစားရတာပေါ့နော်ပြည်သူတွေကဒီလောက်တောင်မှသူတို့ကိုလက်မခံပါဘူးဆိုပြီးတော့ခါခါတီတီဖြစ်နေတာကိုလုံးဝဂရုမစိုက်ဘဲနဲ့ငါတို့လှုပ်ချင်တာလှုပ်မယ်နင်တို့ကငါတို့ရဲ့လက်ခုပ်ထဲကရေဆိုတဲ့ပုံစံမျိုးလှုပ်တာကိုတော်သားထွက်တယ်ပေါ့နော်အဲတော်တော်လေးခံပြင်းနေနောက်တစ်ခုကကျတော့ဒီပြည်သူတွေကငင်းငင်းကြင်းကြင်းဆန္ဒပြတာလေအဲ့ဒါကိုသူတို့ဘက်ကအကြမ်းဖက်တဲ့ပုံစံနဲ့စလှုပ်တာအဲ့ဒီလိုမျိုးတုံ့ပြန်တာကိုလေဟိုစိတ်ထဲမှာယုံမုံကြီးပေါ့နော်ဖြစ်တာပေါ့နောက်ပြီးဟိုအရင်တော့ကနေရှင်းလိုက်ရင်လေဆိုရှယ်မီဒီယာရဲ့ကျေးဇူးကြောင့်ဒီတစ်ခေါက်ကဒီသူတို့ရဲ့လူမဆန်တဲ့လှုပ်ရက်တွေကိုဟိုအရင်ခေတ်တည်းအထက်ပို့ပြီးတော့ထင်ထင်ရှားရှားကြီးကိုသိရတယ်မြင်ရတယ်ကြားယုံလေးတွေမဟုတ်ဘူးပေါ့နော်ကိုမျက်စိနဲ့ကိုသိချာမြင်ရတယ်အဲ့တော့အဲ့ဒါတွေကိုအဆုံးသတ်ဖို့ဒီစစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်မှဖြစ်မယ်ပေါ့နော်အဲ့လိုမျိုးစိတ်ဖြစ်လာတယ်အဲ့တော့ဒီလှုပ်ရှားမှုတွေထဲမှာဒီတော်လှန်ရေးထဲမှာငါတက်နိုင်တဲ့ဘက်ကနေဝိုင်းတွန်းမယ်ဆိုတဲ့စိတ်ဖြစ်ပြီးတော့ဒီလိုနိုင်ငံရေးမှာဝင်ပြီးတော့ပါတာပေါ့နော်မ
တန်စင်အနေနဲ့ကဒီမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဟိုမြန်မာနိုင်ငံမှာဖြစ်နေတာရေပေါ့လေစိုးစိုးကပြောခဲ့တယ်လို့ဆိုရင်ကိုနဲ့မဆိုင်တယ်လို့နေမယ်ဆိုရင်လည်းဟိုနေလို့ရနေတဲ့သူတရားအဖြစ်ရသားနဲ့ပေါ့နော်အခု3နှစ်ကျော်လာတဲ့အထိမှာဒီຫນွေဦးဒေါ်လာရေးမှာတောက်လျှောက်ဟိုပါဝင်ဖြစ်နေတဲ့ဒီအဓိကတွန်းအားကတော့ဘလို့အဓိကတွန်းအားကတော့ဘာဖြစ်မယ်လို့ပြောလို့ရမလဲရှင
့်အမပြောတယ်လို့မျိုးပေါ့နော်တန်စင်တို့ကျတော့ဒီပြပမှနေတာတော်တော်လေးလဲကြာပြီ2020ကျော်ပြီဟိုအရင်ကတည်းကပြပမှအခြေချနေတာပေါ့နော်အဲ့တော့အမှန်တိုင်းပြောရမယ်ဆိုလို့ရှင်နေသားတလို့နေလို့တော့ရတယ်ပေါ့နောက်ပြီးတော့တကယ်လို့မြန်မာပြည်ကောင်းစားသွားတယ်ဆိုလို့ရှင်လဲသိပ်ပြီးတော့ထွေထွေထူးထူးအကျိုးခံစားရဖို့ကဘာမှသိမ့်မရှိဘူးပေါ့နော်ဒါပေမဲ့ဒီကိုယ်အချိန်နေငွေတွေပညာတွေအဲ့လိုမျိုးတတ်နိုင်တဲ့ဟာကိုယ်စိုက်ထုတ်ပြီးတော့လုပ်နေရတာဘာကြောင့်လဲဆိုတော့ကိုတယောက်ပါလိုက်ခြင်းအပြင်ဒီတော်လှန်ရေးမှာဘယ်နေရာလေးမှာပဲပါပါပေါ့နော်အားဖြစ်လာမယ်အားဖြစ်လာတဲ့အခါကျလို့ရှိရင်ဒီတွန်းအားတစ်ခုကနေပြီးတော့ဒီမြန်မာနိုင်ငံကဒီစစ်အာဏာရှင်လောက်ကနေမြင်းမြန်းလွတ်မြောက်နိုင်မယ်လို့တွေးတယ်ပေါ့နော်ဆန္ဒပြပွဲတွေဒီမှာလုပ်တယ်ဆိုရင်လည်းအဲ့ဒီလိုပဲဒီဆန္ဒပြပွဲမှာငါတယောက်သွားလိုက်လို့ဘာထူးမှလဲဆိုတာထက်ငါတယောက်မသွားလို့ရှိရင်လူတယောက်အင်အားလျော့သွားရင်အချိန်နေပိုကြမယ်အချိန်နေပို့ကြရင်ဒုက္ခရောက်တဲ့လူတွေလည်းပုံများလာမယ်ပေါ့နော်ဒါတွေကိုကြည့်ပြီးတော့ငါလုံနိုင်တာကိုလုံမယ်ဆိုတဲ့စိတ်တစ်ခုနဲ့အဲ့လိုမျိုးဆွဲအချိန်အကြာကြီးဒီလိုမျိုးဆက်ပြီးတော့လုံနေတာပေါ့နော်
အဲ့တော့အခုလက်ရှိပေါ့နော်ဒီတန်စစ်အနေနဲ့မြမအရင်းနဲ့ပတ်သက်လို့ပုံမှန်အချိန်ပေးပြီးတော့ဘာတွေလုံနေလဲဆိုတာရောပြောပြပါလားရှင့
်ဟိုတော်လရင်စားတော့ကတော့အာနာသိန်းကစားတော့ကတော့ဒီဘာသာပြန်တာတော့ keyboard fighter လုတာတော့ကနေစားတာပေါ့နော်အဲ့ဒီနောက်ပိုင်းမှာမှလိုတခြားဗီဒီယိုလေးတွေအတန်သွင်းတဲ့အစီအစဉ်လေးတွေမှာပါနေရင်းနဲ့ဟိုတန်စင်နဲ့အတူတူအရင်တော့ကအလုပ်လုပ်ခဲ့တဲ့တငယ်ချင်းတယောက်ကငါတို့တွေပုံမှန်အစီအစဉ်လေးတင်ဆက်ရအောင်ဆိုပြီးတော့အိုင်ဒီယာလေးပေးရတယ်ဟုတ်ပြီကောင်းပြီဆိုပြီးတော့အပတ်စဉ်တ တင်ဆက်တဲ့တန်ဆင်းအိမ်ဆိုတဲ့အစီအစဉ်ကိုစပြစ်ခဲ့တာပေါ့နော်အဲ့ဒီတန်ဆင်းအိမ်မှာဟိုတန်ဆင်းတဲ့တငယ်ချင်းတွေနှစ်ယောက်ကအဓိကတာဝန်ယူပြီးတော့အလင်းသင်တယ်လို့တခြားအမှုပညာရဲ့ရှင်လေးစာရေးဆရာတွေနောက်တော်လှန်ရေးမောင်နှမတွေပေါ့နော်အဲ့ဒါဖိတ်ခေါ်ပြီးတော့အတူတူတင်ဆက်လာတာအခုဆိုရင်အစီအစဉ်တရားကြော်လာပြီပေါ့ဒီတန်ဆင်းအစီအစဉ်ကိုမီဇီမာရေဒီယိုမှာအသံလွှင့်တယ်အဲ့ဒါအပြင် click to donate ရဲ့လောလောဆယ်ရရောက်နေ channel ပေါ့နော် YouTube channel မှာတင်နေနောက်အိမ်ပြန်လန် app မှာတင်နေအဲ့တော့ဒီအစီအစဉ်ကနေပြီးတော့စိတ်ဓာတ်ခွန်အားတွေအသိပညာတွေရအောင်အားပေးတာမျိုးတွေလုပ်နေတဲ့အပြင်ကိုဒီ YouTube channel တို့ဘာလို့က monetization လုပ်ထားတာဆိုတော့ပတ်စံရရပေါ့နော်ဒီပတ်စံနေရာလည်းအကုန်လုံးတော်လှန်ရေးတွေကိုပဲစီးဝင်သွားတာဖြစ်တဲ့အတွက်ဒီတန်ဆင်းရေးမောင်နှမတွေကတော်လှန်ရေးအတွက်ငွေအားဖြင့်နောက်ပြီးတော့စိတ်ဓာတ်ခွန်အားဖြင့်ပေါ့နော်အတူထောက်ကူပြုဖို့ထောက်ပို့ပေးဖို့စ조사နေပါတယ်လို့
နောက်တစ်ခုကဒီလိုပေါ့နော်မြန်မာနိုင်ငံအပြောင်းလဲဖြစ်အောင်လို့အာညီမတို့လိုမျိုးဟိုတက်တည်ပညာရှင်တွေအချင်းချင်းဟိုလက်တွဲလုပ်တဲ့အခါမှာပေါ့နော်အထူးသဖြင့်ဒီလူငယ်တွေနဲ့လက်တွဲလုပ်တဲ့အခါမှာရောကိုယ့်အတွက်ဘယ်လိုမျိုးအကျိုးအမြတ်တွေရတယ်လို့ပြောလို့ရထိုင်မလဲရှင့်
ဒီတော်လှန်ရေးမှာဟုတ်တယ်အမပြောသလိုပဲလက်တွဲအလုပ်လုပ်ရတာကလူငယ်တွေများတယ်လူငယ်တွေများတယ်ကိုယ့်ထက်ငယ်တွေမောင်လေးညီမလေးတွေကအများစုဖြစ်နေပေါ့နော်သူတို့လိုဒီတန်ဖိုးရှိတဲ့လူသားလေးတွေနဲ့တီးခွင်ဆုံခွင်အတူတူစူးစမ်းခွင်ရတာကိုကဒီတစ်ခုတည်းကတည်းကဟိုအကြီးမားဆုံးအချိုးအမြတ်ပဲလို့တန်ဆင်းရတော့ခံစားရတယ်။နောက်တန်ဆင်းရအစီအစဉ်တင်ဆက်တဲ့သူဆိုတော့အလုတ်တွဲလုတ်တဲ့လူတွေကလည်းကိုနဲ့နဲပဲတူတယ်ပေါ့နော်။အဲ့လိုမျိုးအစီအစဉ်တင်ဆက်တဲ့တခြားအစီအစဉ်တင်ဆက်တဲ့သူတွေအတန်တီးဖြတ်တဲ့ပညာရှင်တွေနောက် animator တို့ဒီ graphic designer တို့ဂီတပညာရှင်တို့အမှုပညာကိုဖန်တီးတဲ့သူတွေများတယ်ပေါ့။အဲ့ဒီမှာတချို့အိုမောင်လေးညီမလေးဆိုလို့ရှင်စာရေးတာလည်းအရန်ကောင်းတယ်တချင်းလည်းအရန်အစိုးတော်တယ်ပေါ့တင်ဆက်ပုံလေးလည်းကောင်းတယ်နောက် idea လေးတွေကလည်းစမ်းသစ်တယ်ပေါ့နော်လူငယ်တွေဆိုတော့အဲ့ဒါအပြင်ကိုဟာတညံလေးရှိကြတယ်ဘလောက်ပဲအခြေအနေတွေခက်ခဲနေပါစေသူတို့ဘဝကြီးဘလောက်ကြမ်းတမ်းနေပါစေသူတို့ကပျော်ပျော်နေပြီးတော့တကယ်ကိုစိတ်တက်ပြင်းပြင်းနဲ့တော်လှန်နေကြတာကိုကိုကသူတို့နဲ့စကားပြောကြည့်တဲ့အခါတွေမှာသိရတယ်ခံစားရတယ်အဲ့ဒီအခါတွေမှာသူတို့စီကနေပြန်ပြီးတော့စိတ်ခွန်အားတွေတောင်မှပြန်ရတယ်ဒါလေးကလည်းတကယ်ကိုတမိုးရှိတဲ့အကျိုးမြတ်လေးတစ်ခုပေါ့နော်ဒီလူငယ်လေးတွေရဲ့ဒီသူတို့ရဲ့ပညာတွေဒီဖန်ီးနိုင်စွမ်းတွေကလေးခက်ကောင်းလို့ရှိရင်တကယ်ကိုတမိုးရှိပြီးတော့သူတို့ရဲ့အနာဂတ်သူတို့ရဲ့ဘဝလေးတွေကတကယ်လှပမှာဒါတွေကိုသိတဲ့အခါမှာတော်တော်လေးလဲနှမျောတယ်ရှင်လင်းနာရတယ်အဲနောက်တစ်ခုကသူတို့ကိုလေးစားတဲ့စိတ်နဲ့ကိုကိုယ်တိုင်လဲပို့ပြီးတော့စူးစမ်းဖို့ခွန်အားတွေရတယ်ပေါ့
တန်ဆင်အိဆိုရယ်ဒီ online အတန်ထွေ podcast လုပ်နေတဲ့တန်ဆင်ဖြစ်ပါရဲ့ရှင်မြမအရင်လုပ်နေကြတဲ့တွေအချင်းချင်းခွန်အားတွေအဟုတုတ္တရဖလှယ်နိုင်ဖို့အတွက်သူဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရဲ့ရှင်ကျွန်မဆူမြတ်မမ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA America အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
ဒီရေရုပ်သံကနေပတ်စစ်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့တက်တရုံသတင်းလော်ရဲ့အလဲပါတောင်ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တဲက Jisoo ကကိုပိုင်ဖြောဖြေးအေဂျင်စီထူထောင်လိုက်ပါတယ်ပြည်တိုင်ကလန်ဒန်ဖက်ရှင်သတင်းပတ်တွင် Burberry Fashion Show မှာနာမည်ကြီးတွေတော်တော်များများတက်ရောက်ခဲ့ကြပါတယ်ဒီလိုနာမည်ကျော်ကြားသူတွေရဲ့အမှုပညာသတင်းတွေကိုသက်သက်ရောစီစဉ်မှာမအေးတန်တကျော်ကတင်ဆက်ထားတာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါတောင်ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ရဲ့ Jisoo
ကိုပိုင်ဖျော်ဖြေရေးအေဂျင်စီထောင်လိုက်ပါတယ်။ Blaze လို့နာမည်ပေးထားတဲ့အေဂျင်စီတည်ထောင်ကြောင်း February 22ရက်နေ့ကကြေညာသွားတာပါ။ဂျီဆူးက Instagram လူမှုကွန်ရက်ပေါ်ကသူ့ရဲ့အေဂျင်စီစာမျက်နှာမှာသူ့ရဲ့ဓာတ်ပုံတင်ထားပြီးတော့အမျိုးအစားကွဲပြားမှုတွေကိုကြော်လွန်ပြီးတော့အေဂျင်စီအနေနဲ့ဂျီဆူးကိုပိုင်ဖန်တီးတဲ့ပျော်ရွှင်မှုတွေကိုမျှဝေဖို့ဖြစ်ပါတယ်လို့ဓာတ်ပုံပေးစာသားနေရာမှာရေးထားပါတယ်။ကိုရီးယားဟာရတဲ့တင်းကတော့ဂျီဆူးကသူ့ရဲ့အကူဖြစ်သူနဲ့ဒီကုမ္ပဏီကိုဆက်တူထူထောင်တာလို့ပြောပါတယ်။ဂျီဆူးပါဝင်တဲ့ကမ္ဘာကျော် Blackpink K-pop အဖွဲ့ကအဖွဲ့ဝင်တွေဟာတလောကပဲသူတို့မိခင်ကုမ္ပဏီနဲ့စာချုပ်သက်တမ်းတိုးခဲ့တာပါ။တစ်ဖွဲ့လုံးအနေနဲ့စာချုပ်သက်တမ်းတိုးတာဖြစ်ပြီးတော့သူတို့လေးယောက်စလုံးဘယ်သူကမှတော့တဦးတည်းအမှုပညာအလုပ်တွေအတွက်ကုမ္ပဏီနဲ့စာချုပ်မချုပ်ဘူးလို့ကိုရီးယားသတင်းတွေမှာဖော်ပြပါပါတယ်။ဂျီဆူးကသူတို့အဖွဲ့ထဲမှာဆိုရင်ကိုပိုင်ဖျော်ဖြေရေးကုမ္ပဏီထောင်တာအခုတက်တရမြောက်ဖြစ်ပါတယ်။ဂျန်နီက OA ဆိုတဲ့နာမည်နဲ့2023ဒီဇင်ဘာမှာကုမ္ပဏီဖွင့်ပြီးတော့လီဆာကတော့ Lau ဆိုတဲ့နာမည်နဲ့ February 8ရက်နေ့ကပဲကုမ္ပဏီထောင်တယ်လို့ကြေညာသွားခဲ့ပါတယ်။ Britain နိုင်ငံကနာမည်ကျော် Fashion ကုမ္ပဏီတစ်စိတ်ဖြစ်တဲ့ Burberry ရဲ့ Fashion Show ကို London Fashion သတင်းပတ်တွင် February 19ရက်နေ့ကကျင်းပခဲ့တာပါ။ဒီပွဲကိုနာမည်ကျော်တော်တော်များများတက်ရောက်လာတာတွေ့ရပါတယ်။နာမည်ကြီးမော်ဒယ် Cara Delevingne, Rap အဆိုတော် Little Sims, ဘလုံးသမား Song Hyeon-min တို့အပြင်မင်းသားမင်းသမီးတွေလည်းတွေ့ရတာပါ။ဒီနှစ် London Fashion သတင်းပတ်ကအကျဉ်း40ကျောင်းနှစ်ပတ်လည်ဖြစ်ပြီးတော့ Burberry ရဲ့ Branding Director Daniel Lee ဒီပွဲမှာတတိယအကျဉ်းပါဝင်တာလည်းဖြစ်ပါတယ်။Burberry ရဲ့အင်ဂျင်ဝင့် Fashion Design ပုံ2024ဆောင်းနဲ့ဆောင်းရာသီဖန်တီးမှုလက်ရာတွေတွေ့ရပါတယ်။ Victoria ပန်းစင်မှာစောက်ထားတဲ့ Fashion ခန်းမကိုမိအောင်မိန်မိန်ထွန်းထားပြီးတော့ပွဲလာပရိသတ်တွေကအညိုရောင်ကူရှင်ခုံတွေနဲ့ထိုင်ကြည့်ရတာပါ။ကွယ်လွန်သူဗြိတိရှ်အဆိုတော် Amy Winehouse ရဲ့တခြင်းနဲ့ပြန့်လွင့်နေပြီးတော့ Time Mine နဲ့ဆွေးဆွေးမြေ့မြေ့ညရဲ့ခန်းစားခြင်းမျိုးရအောင်ဖန်တီးပေးထားပါတယ်။Italy fashion design ဖြစ်တဲ့ Bottega Veneta ကိုပုံစံသင်းနဲ့ပြန်ပြအသက်သွင်းပေးခဲ့တဲ့ designer Daniel Lee ကအခုတော့ Burberry မှာရာသီလိုက် design အစ်ကိုလူကြိုက်များအောင်ဖန်တီးနိုင်ဖို့တော်တော်ကိုဖိအားများနေတာဖြစ်ပါတယ်။လောလောဆယ်မှာ Burberry ရဲ့တန်ဖိုးမြင့်စင်ကန် fashion ပစ္စည်းတွေအဝယ်ထိုင်းနေပါတယ်။ Burberry တစ်စိတ်ကသက်တမ်း168နှစ်ရှိပြီဖြစ်ပြီးတော့ January လအမြင့်ငွေကစိုးရိမ်စရာအရေးအယောင်တွေတွေ့ရတဲ့အတွက်ကြောင့်မလို့ Burberry ကိုခေတ်သစ် British Fashion ဖြစ်နေပြင်ပြီးပွဲထုတ်နိုင်မှုကြိုးပမ်းနေတဲ့အမှုဆောင်အရာရှိ Jonathan Akeroyd အတွက်သူ့ရဲ့အစီအစဉ်အကောင့်ထဲပေါ်ရမှာကြံ့ကြာနေစီတာဖြစ်ပါတယ
်Body like Kardashian. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်view မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီနေ့အတွက်ပတ်စံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်အတွင်းကစစ်ကောင်စီရဲ့တိုက်ပွဲလေးချင်းရဲ့တင်းနှံကြောင့်ကိုရခိုင်တပ်တော်အေအေကတိုက်ခိုက်နေပြီးနေရာအများစုကိုသိမ်းယူထားပြီးလို့အေအေပါဝင်တဲ့ညီနောင်သုံးဘွဲ့ကသတင်းထုတ်ပြန်ပါတယ်။ရံပြတ်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကရဟရင်တွေနဲ့တပ်ကူလွတ်ခဲ့တာကိုအေအေဘက်ကပြန်လည်ရှင်းလင်းတိုက်ခိုက်ခဲ့တယ်လို့အေအေကဆိုပါတယ်။မြန်မာနိုင်ငံတမောမှာတော့ရခိုင်ဒေသအပြင်ချင်းပြည်နယ်စကိုင်းတိုက်ကင်းပြည်နယ်နဲ့တနင်္လာရီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေအကြတိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်ကောင်စီဘက်ကလေကြောင်းကပို့တိုက်ခိုက်နေပါတယ်။ဂါဇာတောင်ပိုင်းရာဖာမြို့မှာတော့ခြေကုပ်ယူထားတဲ့ဟားမတ်စ်တို့ကိုပြေးပြင်းထိုးစစ်မစစ်ခင်အဲဒီကထောင်ပေါင်းများစွာသောအရက်သားတွေဘေးလွတ်ရာရှောင်သိမ်းနိုင်မဲ့အစီအစဉ်တက်ကိုအစ္စရေးဝန်ကြီးချုပ်ဘန်တမန်နာတန်ယာဟုကယုံကတင်းလာနေမှာထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ရှောင်သိမ်းရမယ့်နေရာကိုတော့ပြောမထားပါဘူး။အစ်ဂျင်နိုင်ငံကလည်းသူ့နယ်စပ်ဖွင့်မပေးနိုင်ဘူးလို့ဆိုပါတယ်။ရာဖာမြို့ကဟားမတ်စ်တွေကိုတိုက်ခိုက်နိုင်ရင်သတင်းပတ်တွေစစ်ပွဲအောင်နိုင်မယ်လို့အစ္စရေးဝန်ကြီးချုပ်နတ်တယာဟုကတော့ပြောပါတယ်ခင်ဗျာ။ဒါကဂါဇာအခြေအနေပါ။ယူကရိန်းစစ်ပွဲမှာတော့ရုရှားကအနိုင်ရမှာမဟုတ်တယ်လို့အနိုင်ရတဲ့စစ်ပွဲမျိုးလည်းမဟုတ်ပါဘူးလို့ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်က February 26ရက်နေ့ကပြောပါတယ်။ ဒါပေမဲ့ယူကရိန်းစစ်ပွဲကိုအနိုင်ရမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကတော့ပြောနေစေပါသတင်းချုပ်ကတော့ဒီလောက်ပါပဲဒီနေ့ဗုဒ္ဓဘာသာအစီအစဉ်ထုတ်လို့ရိမှုကမတ်သိကြီးထိုက်ပါ VOA အမေရိကန်ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်တွေကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုက်ထုတ်မီတာ32နဲ့49လိုက်တာမီတာ190ပြည် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖန်ယူနာစေကြည့်ရှုနိုင်ပါတယ်သောဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါစေပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျွန်တော်တမောင်သန်းပါ။